Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American စာရေး2024ခုနှစ်ဇန်နဝါရီလ10ရက်နေ့ပုတ်ထူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190အတူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ပါလက်စတိုင်းတွေကိုယ်တိုင်အုပ်ချုပ်နိုင်စွမ်းကိုဖျက်ဖျက်နေတာတွေရပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကဣသရေလကိုတိုက်တွန်းတောင်းဆိုပါတယ်။တရုတ်အနေနဲ့အမေရိကန်ပြည်အောင်စုနဲ့ပုံပြီးတော့ပူးပေါင်းနိုင်ရည်နီလန်းနေရှာသွားမယ်လို့တရုတ်ကြီးတန်းတာဝန်ရှိသူတူပါပြောပါတယ်။အမေရိကန်သမ္မတတွေကိုတရားစွဲဆိုခံမှုကနေလူကင်းခွင့်ရှိတယ်လို့သမ္မတဟောင်းထရန့်ကဖက်ဒရယ်အယူခံတရားရုံးကိုရှောက်ထားခဲ့ပေမဲ့အယူခံရုံးတရားသူကြီးတွေကတော့ဒီရှောက်ထားမှုအပေါ်မှာတန်ပြန်ရှိပုံရပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်ပြည်ပရောက်မြန်မာတွေစစ်ကောင်စီထံအခွန်မပေးချာရေးတိုက်တွန်းလှုပ်ရှားမှုမြန်မာနိုင်ငံတွင်းကအွန်လိုင်းလောင်းကစားလုပ်ငန်းတွေနဲ့ရာဇဝတ်ဂိုင်းတွေရေးတင်ပြချက်မြန်မာအလုသမားတချို့ကိုမလေးရှားအာဏာပိုင်တို့ဖမ်းဆီးတဲ့အကြောင်းစတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေအပြင်ယူကရိန်းစစ်ပွဲနောက်နျူကလ িয়ার စွမ်းအင်တုံချင်းနှိမ်နေရေးစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့နှစ်သက်2024ခုနှစ်အတွင်းစိုက်ပျိုးရေးအခြေအနေကိုစုစည်းတင်ပြမယ်မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့ကမ္ဘာတစ်လွှားခီးသွွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းကတင်ပြပေးမှာပါရှင
်။ပါလက်စတိုင်းတွေရဲ့ကိုဘာသာအုပ်ချုပ်နိုင်စွမ်းကိုဖျက်ပစ်နေတာရပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအစ္စရေးကိုတောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းတွေကထူထောင်ရေးလမ်းကြောင်းရှိနေမှသာပဋိပက္ခလုံကာဆာမှာပြန်လည်ထူထောင်ရေးအတွက်ဒေသတွင်းတိုက်ပွဲကရင်းနှီးမြှုပ်နှံကြနိုင်မယ်လို့မစ္စတာဘလင်ကန်ကအင်္ဂါနေ့ကပြောပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊ကတ်တာ၊ UAE နဲ့တူရကီတို့ကအဲ့ဒီလိုပြန်လည်တည်ဆောက်ရေးကိုသဘောတူကြတယ်လို့လည်းဆိုပါတယ်။အင်္ဂါနေ့ကဣသရေလတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ရမှာအခြေအနေပေးတာနဲ့ပါလက်စတိုင်းတွေအိမ်ပြန်ကြရမယ်ဆိုတာကိုရှင်းရှင်းပြောကြားခဲ့ကြောင်းသူတို့နိုင်ငံရဲ့ပြင်ပမှာအခြေချရေးအဆိုပြုချက်မှန်ပြကိုအမေရိကန်ကပယ်ချမှာဖြစ်ကြောင်းပြောခဲ့ပါတယ်။ဒီဆိုပြချက်ကိုဣသရေလရဲ့ညွန်ပေါင်းအဖွဲ့တဲကဆွေရောက်လက်ရအုပ်စုကပြောနေတာပါဣသရေလနဲ့ညီညာရေးရယူပြီးအတူရှင်တွဲနေထိုင်ကပါလက်စတိုင်းပြည်သူတွေကိုဥစားမှုပေးနိုင်တဲ့ပါလက်စတိုင်းကောင်းဆောင်တွေရဲ့တွဲဖက်အဖြစ်ဣသရေလကဖြစ်ရပါမယ်လို့လည်းမစ္စတာဘလင်ကန်ကပြောခဲ့ပါတယ်အသက်ကြတဲ့နိုင်တဲ့ကုသမှုနဲ့အကူအညီတွေကနည်းလာတဲ့အတိုင်းဂါဇာမှာဒုသားချင်းစာနာထောက်ထားရေးနဲ့ကျန်းမာရေးကပ်ဘေးရုတ်တရက်ကြားရောက်လာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်ကျွန်တော်တို့မျက်မှောက်မှာလူသားချင်းစာနာထောက်ထားရေးကပ်ဘေးကြောက်နေတာကိုမြင်နေရတာနဲ့တစ်ချိန်တည်းမှာပဲကျန်းမာရေးစနစ်ပြိုကျနေတာကိုပါတွေ့နေရပါတယ်လို့ WHO အရေးပေါ်ဆေးအဖွဲ့များပေါင်းစပ်ညှိနှိုင်းရေးမှူးရှောင်းကတ်ဆေးကပြောပါတယ်မစ္စတာကတ်ဆေးဟာဂါဇာကိုရောက်ရှိနေတာ၅ပတ်ရှိပြီဖြစ်ပြီးမကြပြီက LSR ဆေးရုံတောင်းရောက်ဆင်တွေ့ရှိခဲ့တာတွေကို Rafah မြို့ကနေသတင်းတောက်တွေကိုအင်ကာနေကအခုလိုပြောခဲ့တာပါဆေးရုံတွေပိတ်နေရပြီးလူနာတွေကကျန်းမာရေးစောင့်ရှောက်မှုမရကြတော့ပါဘူးကျမရဲ့ဝန်ထမ်းတွေကသူတို့လုံခြုံရေးအတွက်မပြေးလို့မဖြစ်ပြေးနေကြရပါတယ်လို့သူကဆိုပါတယ်တကယ်လို့လူနာတွေသာကျမရဲ့စောင့်ရှောက်မှုကိုရရှိမယ်ဆိုရင်ကုသနိုင်အသက်ကယ်နိုင်ပါတယ်လို့လည်းသူကမြင်ပါတယ်ယာချီတောင်ကြီးတဲ့လူနာတွေကခွက်စိတ်ကုသမှုရဖို့စောင့်နေကြရပြီးဂါဇာကမ်းမြောင်ဒေသတစ်ခုလုံးမှာကျမရဲ့စောင့်ရှောက်မှုရရှိနိုင်တာကနည်းလာနေပါတယ်လို့လည်းသူကပြောပါတယ်ကမ္ဘာဒေသကိုပြန်ပုံဖော်ဖို့တရုတ်ကမကြိုးစားပဲအမေရိကန်နဲ့ပူမိုပူပေါင်းနိုင်ရေးနီလန်းရှာဖွေမယ်လို့တရုတ်ကြီးရတာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်တရုတ်အမေရိကန်တာဝန်ဆက်ဆံရေး55နှစ်ပြည့်အခမ်းအနားမှာတရုတ်သမ္မတဇီဂျင်ပင်ကိုကားပြီးတရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံတကာရေးရာဌာနမှူးလျူကျန်းချောင်ကတရုတ်ဟာစစ်ပူပဲဖြစ်ဖြစ်စစ်အေးပဲဖြစ်ဖြစ်ဘယ်သူနဲ့မှတိုက်မှာမဟုတ်ဘူးလို့ပြောသွားခဲ့တာပါအရှာကလူတွေကအငင်းပွားမှုအလုံးကိုငြင်းညာစွာဖြေရှင်းနိုင်ဖို့ရှာဖွေကြပါတယ်လို့အမေရိကန်နိုင်ငံနယူးယောက်မြို့ Council of Foreign Relations အဖွဲ့မှာ Mr. Liu ကပြောခဲ့တာပါတရုတ်ကလက်ရှိနိုင်ငံတကာဆက်ဆံရေးအနေအထားကိုပြောင်းမှုမလုပ်ပါဘူးတရုတ်ကလက်ရှိအနေအထားကိုတိဆောက်ခဲ့တဲ့သူတွေတဲကတူပါဒီကနေလေတရုတ်ကအကျိုးခံစားရခဲ့ပါတယ်လို့သူကဆိုပါတယ်တင်းငွေနေ့မှာကျင်းပမဲ့ထိုင်းဝမ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုမှုညှင်းဆုံသွားပြီးထိုင်းဝမ်ကိုလွတ်လပ်ရေးကိုမထောက်ခံဘူးဆိုတဲ့အမေရိကန်ရဲ့ယက်တီချက်ကိုတရုတ်ကအလေးနဲ့ထားကြောင်းပြောကြားသွားခဲ့ပါတယ
်။ VOA America န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံကနေပို့ထုနေမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်တပ်ပရတယောက်မှာတရားစွဲဆိုခံခြင်းကကင်းလွတ်ခွင့်ရှိတယ်လို့တပ်ပရဟောင်းထရပ်ရှေ့တွေကအင်္ဂါနေ့ကရုံးတော်မှာရှောက်ထားခဲ့ပေမဲ့ဝါရှင်တန်ဒီစီမှာရှိတဲ့ဖက်ဒရယ်ယူကန်တရားရုံးတရားသူကြီးတွေကတော့တန်ရက်ရှိကြပုံရပါတယ်လက်ရှိတပ်ပရဂျိုးဘိုင်ဒန်ကိုရှုံးခဲ့တဲ့2020ရွေးကောက်ပွဲရလဒ်ကိုလှန်ပစ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးမစ္စတာထရပ်ကသူ့မှာကင်းလွတ်ခွင့်ရှိကြောင်းတရားရုံးကိုအယူခံဝင်ခဲ့တာပါအောက်ရုံးမှာရှုံးခဲ့တဲ့အတွက်မစ္စတာထရပ်ကအယူခံရုံးကိုတက်ခဲ့တာဖြစ်ပါတယ်တပ်ပရရုံးကထောက်မကျတော့ဆိုတဲ့လက်မှတ်မဟုတ်ပါလို့အောက်ရုံးတရားသူကြီးတန်ညာချက်ကန်ကဒီဇင်ဘာလ10ရက်နေ့ကဆုတ်ဖြတ်ခဲ့ပါတယ်။တပ်ပရဖြစ်နေစဉ်အတွင်းလှုပ်ခဲတဲ့လှုပ်ရက်တွေအတွက်တပ်ပရယာဒူးမှာမရှိတော့တဲ့အခါတပ်ပရဟောင်းကိုတရားစွဲလို့ရမြဆိုတာကဥပဒေအရအငင်းပွားစရာဖြစ်နေပါတယ်။ထရမ့်ဖြစ်နေတွေရဲ့လျှောက်ထားချက်ကိုတရားသူကြီးသုံးအောင်ကပြန်လည်ထုတ်တဲ့မေးခွန်းတွေကြည့်ပြီးမီဒီယာတွေကဒီအမှုပယ်ချနိုင်မှာရှိတယ်လို့သုံးသပ်ကြပါတယ်။မစ္စတာထရပ်ကိုရွေးကောက်ပွဲရလဒ်ပြည့်အောင်ကြိုးစားမှုနဲ့တရားရေးဌာနကတရားစွဲဆိုထားပြီးမတ်လ4ရက်နေ့မှာအမှုစဖို့ရက်သတ်မှတ်ထားတာပါ။ကမ္ဘာမြေပြင်ရဲ့အပူချိန် 1.5 ဒီဂရီစင်တီဂရိတ်ကိုကျော်လူလူအထိဖြစ်လာခဲ့တဲ့2023ခုနှစ်ဟာမှတ်တမ်းမှာအပူဆုံးနှစ်ဖြစ်တယ်လို့ဥရောပသမဂ္ဂဥတုရာသီစောင့်ကြည့်သူများကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဥတုရာသီပြောင်းလဲလာတာကြောင့်ကမ္ဘာမြေမှာအပူလိုင်းတွေပိုပြင်းလာပြီးမိုးကောင်ရေရှားဖြစ်တောမီးတွေလောင်ခဲ့ပါတယ်။စမုအကျိုးခေတ်ကအပူချိန်တဲ့ 1.48 ဒီဂရီစင်တီဂရိတ်ပိုများလာခဲ့တယ်လို့ Copernicus ဥတုရာသီအပြောင်းလဲဝန်ဆောင်မှုအဖွဲ့ C3S အဖွဲ့ကအစိမ့်ငါစာထုတ်ပြန်လိုက်တာပါ။တနည်းရဲ့ရဲ့အားလုံးမှာစမုဂျိုကာလကတဲ့1ဒီဂရီပိုများလာခဲ့တဲ့နှစ်လည်းဖြစ်တယ်လို့ C3S အစိမ့်ခါစားကဆိုပါတယ်။နှုန်းကတဲ့အနည်းဆုံးနှစ်ပေါင်း3000အတွင်းဘယ်ကာလကတည်းမဆို2023ခုနှစ်အပူချိန်ကများနေနိုင်တယ်လို့လည်းပြောပါတယ်။2023ခုနှစ်ရဲ့နှစ်ဝက်နီးနီးက 1.5 စင်တီဂရိတ်ထက်ပိုပြီးများခဲ့တာပါ။2023ခုနှစ်နိုဝင်ဘာလအတွင်းရက်နှစ်ရက်မှာဆိုရင်စက်မှုအကျိုးကာလကထက်1ဒီဂရီစင်တီဂရိတ်ထက်ပိုများခဲ့ပါတယ်။2024ခုနှစ်12လတာကာလမှာစက်မှုအကျိုးကာလထက် 1.5 စင်တီဂရိတ်ထက်မကပိုပြီးများသွားနိုင်တယ်လို့ Copernicus အဖွဲ့ကဟောဂိတ်ထုတ်လိုက်ပါတယ်ခင်ဗျာ။Instagram နဲ့ Facebook ပေါ်မှာဆယ်ကျော်သက်တွေအတွက်အကြောင်းအရာကိုထိတ်ချုပ်မယ်လို့ Mickey Company Meter ကအင်္ဂါနေ့ကပြောလိုက်ပါတယ်။ကလေးတွေနဲ့ဆယ်ကျော်သက်တွေရဲ့စိတ်ကြမ်းမာရေးကိုထိခိုက်စေပြီး Instagram နဲ့ Facebook အသုံးပြုသူတွေအတွက်စိတ်လုံးကျုံစိတ်ချပါတယ်လို့တလွဲထရောက်အောင်လှုပ်ထားခဲ့တယ်လို့ American နိုင်ငံကပြည်내တော်တော်များများမှာ Meter Company ပေါ်စွပ်စွဲခံခဲ့ရပြီးတဲ့နောက်ဒီအပြောင်းအလဲကဖြစ်လာခဲ့တာပါ။ Facebook နဲ့ Instagram ပေါ်မှာတချို့အကြောင်းအရာတွေကစေကျော်တက်တွေမမြင်နိုင်အောင်ကန့်သတ်မယ်လို့ကုမ္ပဏီရဲ့ blog မှာပြောထားပါတယ်။အဒီအကြောင်းတွေရာတွေကသူတို့ငွေချင်းတွေစီကပဲဖြစ်ဖြစ်သူတို့ follow လုပ်ထားတဲ့သူတွေစီကပဲဖြစ်ဖြစ်ကန့်သတ်မှာဖြစ်ပါတယ်လို့ဆိုပါတယ်။ဒီအကြောင်းရာတွေကတော့ကိုသတ်သေးတာဒါမှမဟုတ်ထိခိုက်အောင်လုပ်တာဝိနစ်စနစ်အကြောင်းရာတွေတင်တာကန့်သတ်ထားတဲ့ပစ္စည်းတွေပေါ်ပြတာတွေဖြစ်ပါတယ်။ Instagram မှာကန့်သတ်ထားတဲ့ပစ္စည်းတွေကတော့စဲလိုက်တဲ့ဆက်ဆက်ထုတ်ကုန်တွေလက်နက်တွေအရက်ပရိသားစင်းနဲ့ပစ္စည်းမိကဆိုင်ရာနီးနာကိုယ်လေးချင်ချတဲ့အစည်းအဝေးတွေဖြစ်တယ်လို့ကုမ္ပဏီအင်တာနက်စာမျက်နှာကပြောထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥတီမောင်တန်ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုတော့ VOA ရဲ့ website ဆက်မျက်နှာ bami.voanews.com မှာအတန်လှင့်ချိန်တဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပါမယ်ကြည်ပရောက်မြန်မာနိုင်ငံသားတွေစီကဝင်ငွေကွန်ကောက်ယူဖို့စစ်ကောင်စီကတက်ဆိုင်ရာတန်ယုံတွေကနေတဆင့်အသိပေးထားပါတယ်စစ်ကောင်စီတန်းစီးစင်မဲ့ဒီအခွန်ငွေတွေဟာပြည်ရင်းလက်နက်ကိုင်ပြည်ပခါတွေမှာစစ်ကောင်စီကလက်နက်အဖြစ်အသုံးပြုမှာဖြစ်လို့ကြည်ပရောက်မြန်မာနိုင်ငံသားတွေအခွန်မဆောင်ဖို့တော်လှန်ရေးအင်အားစုတွေဘက်ကတိုက်တွန်းချပါတယ်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့နှမ်းလောင်ပြောပြပေးပါမယ်ရှင် ပြည်ပရောက်မြန်မာနိုင်ငံသားတွေကိုသူတို့ရရှိတဲ့လာစာဝင်ငွေပေါ်မူတည်ပြီး2023ခုနှစ်အောက်တိုဘာလကစလို့ကောက်ခံမှုစစ်ကောင်စီဘက်ကအသိပေးထားပါတယ်စစ်ကောင်စီတန်းအခွန်ဆောင်ရမယ့်ကိစ္စကိုတားဆီးနိုင်ဖို့အတွက်ပြည်ရင်းပြည်ပကတော်လိုင်းရေးအင်အားစုတွေစုပေါင်းပြီးပြည်ပတို့ပေးစာဆိုတဲ့သွေးဆွေးငွေလှူရှာမှုရဲ့ရွေချက်ကိုပါဝင်သူတို့ကအခုလိုပြောပါတယ်
ကိုယ့်ရဲ့ချွေးနှဲစာပတ်စံဟိုဗကြတပြားမှာဘယ်သူမှပေးခြင်းကြမှာမဟုတ်ဘူးဒါပေမဲ့လည်းအခွန်မဆောင်လိုက်ပြန်ရင်လည်းပတ်စပို့တန်တိုးလို့မရရင်သူတို့ရောက်ရှိနေတဲ့နိုင်ငံမှာဆက်ပြီးတော့နေထိုင်ဖို့ဟာရက်တည်ဖို့အခက်အခဲတွေရှိနေပြန်ရောအဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ပရောက်မြန်မာနိုင်ငံသားအနေနဲ့အကြိုက်ရနေလို့ကျွန်တော်တို့ကြားသိရတယ်ဗျာကျွန်တော်တို့သိရလားအဲကျွန်တော်တ khom ma saung mae a khom pe ma saung mae bon no nei ja bo bo no tai don ne a pi lo pi ba yauk nei ne nyama nai ngan da ni ko mon na ma a nei ne twei chong ya de ha la di tia win a khon ne patat pi lo a jet de ko le a chano ro a tu tu bo no a phi sha nai mu le chano ro a di sa o yi ywe tha la ba no
when we come saw yin passport tadan to pho khe khe shin ne bi yau shi ni de nai ngan lai a che ni a chin no kwa cha de lo pyo ba de japan nai ngan ma ro passport tadan ma to be visa tadan to pi lo tye win set ne lo ya be me singapore ne thai no lo nai ngan de ma ro passport tadan kong yin tye win set lai ni thai lo ma ya ro ba u ti a paw ma le nai ngan da ga a so ya ni ne pu paung pa win pe pho ko tai twin tha ba de ပြပရောက် မြန်မာ နိုင်ငံသားတွေ စစ်ကောင်စီထံ ဝင်ငွေမဆောင်ပဲ ရောက်ရှိနေတဲ့ နိုင်ငံတွေမှာ ဆက်ပြီးတော့ တရားဝင်နေထိုင်ခွင့်ရဖို့ကို ကြိုးပမ်းနေတယ် လို့လည်းပြောပါတယ်
ဒီလက်ရှိမှာလဲဥပဒေရပါတော့เนาะဥပဒေပညာဟိုဟာတက်ကြန်းနားနေတဲ့လူတွေကျွန်တော်တိုင်ပင်ပြီးတော့နီးလန်းတွေဝိုင်းဝန်းရှာဖွေနေတယ်ဒီနီးလန်းတွေကိုလည်းအများပြည်သူတိအောင်နီးအမျိုးမျိုးနဲ့ကျွန်တော်တို့ဟိုအင်အားစုတွေပူးပေါင်းပြီးတော့ဆက်လက်လှုပ်ဆောင်တော့ဖို့ဟိုကျွန်တော်စီစဉ်နေပါတယ်ကျွန်တော်အနေနဲ့နောက်ထပ်လှုပ်ရှားမှုတွေဆက်လက်ပြီးလှုပ်ဆောင်တော့ဖို့လည်းရှိတယ်ပြီးတော့အ
Asoya Pere, Tidin Media Renezaga Piosunibi, Myama Asoyaga, Alotamarigo, Piape, Down Candidate, Akon Kesago, Shetan Pepo Dre, Lo Shamuri, Satin Nijabi Pipare, Tigero, Shipyan Alotamarigo, Tessaya Nangayo, Miki Nangangaba, Nepet Akon Gaukan Nangwingo, Anoning at Dorm Myama Lemakambe, Myama Amyasu Shire, Japan, Singapore, Tain Sare, Asha Nangarimaro, Lekan Quimpu Tabare, ပြည်ပယောင်မြန်မာနိုင်ငံသားတွေဟာစစ်အာဏာသိမ်းထားတဲ့အချိန်ပြည်တွင်းမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားသူတို့ဆောင်လိုက်ရမယ်ဝင်ငွေခွင့်တွေဟာလက်နက်အဖြစ်အသွင်ပြောင်းသွားမှာကိုမလိုလားပဲဆိုရင်နေကြတာပါတဖက်မှာလည်းအခုမဆောင်ပဲတရားဝင်ဆက်လက်ပြီးတော့နေထိုင်နိုင်ဖို့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအလိုက်မြန်မာဒီမိုကရေစီလှုပ်ရှားရေးအဖွဲ့အစည်းတွေညှိနှိုင်းဆောင်
ြစ်မှတ်ထားတဲ့မြန်မာမှာအခြေစိုက်တဲ့စိုက်ဘာရာဇဝတ်လုပ်ငန်းတွေကိုထိထိရောက်ရောက်နှိမ်နှင်းဖို့ဆိုရင်သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ NUG နဲ့ KNU ကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်ကင်းပြည်နယ်ကအွန်လိုင်းငွေလိမ်လည်တဲ့စိုက်ဘာရာဇဝတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရက KNU နဲ့ဆက်ဆံနေကြောင်းမနေ့ကဆွတ်ဆွဲပြောဆိုခဲ့ပါတယ်။မယင်ချင်းနိုင်ကအပြည့်အစုံတင်ပြမှာပါရှင
်။ကင်းပြည်နယ်မြဝတီမြို့နယ်တွေကစိုက်ဘာအွန်လိုင်းလိမ်လည်တဲ့ရာဇဝတ်လုပ်ငန်းတွေရှိနေတဲ့ KK Park မြို့သစ်စီမံကိန်းနဲ့ KNU ပါဝင်ပတ်သက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက Viber ကနေသတင်းမီဒီယာတွေကိုပေးပို့ခဲ့တဲ့ဗီဒီယိုထဲမှာအခုလိုပြောသွားပါတယ်
။ဒီမြဝတီမြို့ရဲ့တောင်ဘက်မှာဒါ KK Park ဆိုတဲ့နေရာတစ်ခုရှိပါတယ်။ဒီနေရာသည် KNU နဲ့ကုမ္ပဏီတစ်ခုနဲ့လက်မှတ်ထိုးပြီးတည်ဆောက်ခဲ့တဲ့နေရာဖြစ်ပါတယ်။ဒီနေ့မှာ KNU အနေနဲ့ညင်ညာတက်ထုတ်တဲ့ပုံစံမျိုးလုပ်ခဲ့တာတွေ့ရပါတယ်။ကြောင်လင်းကြောင်စားလုတ်တဲ့ပုံစံမျိုးလုတ်ခဲတာတွေ့ရပါတယ
် KNU ကရင်အမျိုးသားအစည်းအရုံးကတော့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့အဖွဲ့အတွင်းစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေစေဖြစ်တယ်လို့မြန်မာသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားတာပါအခုချိန်ထိစုံစမ်းစစ်ဆေးမှုရလဒ်တွေကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးဒါပေမဲ့စိုက်ဘာရာဇဝတ်မှုတွေနဲ့ပတ်သက်ရင်လုံးဝလက်ခံထားခြင်းမရှိသလိုပြင်းပြင်းထန်ထန်နှိမ်နင်းတဲ့မူဝါဒ KNU ကကင်ဆယ်ထားကြောင်း KNU ပြောခွင့်ရပရိုစောတော်နီက VOA ကို Zoom ကနေအခုလိုအခိုင်အမာပြောဆိုခဲ့ပါတယ်
အဲ့ဒါတော့ကျွန်တော်တို့မူဝါဒအရအဲ့ဒီလုပ်ငန်းတွေဟိုလူကောလူကိုလူမောက်ဖို့ကုန်ကူးမှုတွေဟိုဒီမွေးရဆေးဝါးတွေအဲနောက်ပြီးတော့တရားဝင်လောင်စာလုပ်ငန်းတွေနောက်ပြီးတော့ဟိုငွေလင်ကိုင်းတွေပေါ့နော်အဲ့ဒီငွေလင်မူကိစ္စတွေကိုတော့ကျွန်တော်တို့တော့လက်မခံဘူးကျွန်တော်ဥပဒေအရတော့ဆက်ကြည့်တယ်မူဝါဒအရလောကလက်မခံနိုင်တဲ့ကိစ္စတွေဖြစ်တယ
်တဖက်မှာလည်းကရင်နယ်မြေမှာအလုံးချင်းငွေကြေးအမြောက်အများနဲ့ရင်းနှီးမြှုပ်နှံထားတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းတွေကိုစစ်ကောင်စီတပ်တွေနဲ့သူတို့ကိုလူလာတဲ့လက်နက်ကိုင်အဖွဲ့တွေကအကာအကွယ်ပေးထားတဲ့အတွက်ဒီရာဇဝတ်ဂိုင်းတွေကိုနှိမ်နင်းဖို့ဆိုရင်အိမ်နီးချင်းထိုင်းနဲ့တရုတ်စိုးရတွေရဲ့အကူအညီလိုအပ်နေကြောင်းပရိုစော့တော်နီက VOE ကိုအခုလိုပြောပါတယ
်။ဒါမဲ့ဒီဟာတွေကိုတပ်ဖြတ်ဖို့ဆိုတဲ့အခါမှာကျွန်တော်တို့ဒီဟိုကျင်ညာရဲ့တစ်ခုလည်းထောက်ရုံနဲ့ကျွန်တော်တို့မူဝါဒချပြီးတော့ဘာမှလက်တွေ့အောင်တယ်မပေါ်ဘဲနဲ့တော့တက်ပြစ်လို့မရဘူးအဲ့ဒီလုပ်ငန်းကိုလှုပ်ဆောင်နေတဲ့လူတွေကဟိုပတ်မွားလူတွေမဟုတ်ဘူးတကယ်အင်းနဲ့အားနဲ့တကယ်ဟိုဒီရုပ်ထုပစ္စည်းနဲ့ဂျက်တီပြီးတော့လုပ်နေတဲ့လူတွေဖြစ်တယ်အဲ့လူတွေကပါပြီးတော့ဟိုပစက်နဲ့ပြောပြီးတော့လှုပ်ယူလှုပ်စင်လှုပ်လို့ရမယ်ဆိုတော့ကျွန်တော်တို့ကဘာမှဟိုဖြစ်လာမှာဟိုကျွန်တော်တို့ကဘာမှအခက်အခဲမရှိဘူးဒါကိုကျွန်တော်ပြောချင်တာခုနကျွန်တော်ပြောတဲ့အတိုင်းဆိုရင်တော့သူတို့ပြင်ကျေနပ်ရှင်စနေချုံလည်းမြည်တော့မှာကျွန်တော်တို့နိုင်ငံဆက်ဆံရေးကိုကျွန်တော်လေးထားအထူးသဖြင့်အနေချင်းနိုင်ငံနဲ့ဆက်ဆံရေးကိုကျွန်တော်ပို့ပြီးလေးထားတယ်ပြောရမယ်ဆိုရင်တော့ဗျာတရုတ်နဲ့ဆက်ဆံရေးနဲ့ထိုင်းနိုင်ငံဆက်ဆံရေးကျွန်တော်တို့ပို့ပြီးတော့အလေးထားဆုံးပဲဘာလို့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီနေဆက်ပြောမှဒီလိုတော်မကောင်းကြောက်ကောင်းဖြစ်နေတဲ့လူကကျွန်တော်တို့ကိုလည်းအများကြီးရက်ခတ်မှုရှိအဲကြောင့်မို့ဒီဟာတွေတက်ကွဲဝင်ပြီးတော့ဒီလိုချက်သိမ်းနိုင်ဖို့တက်ချက်နိုင်ဖို့ဆိုရင်အထူးသဖြင့်တရုတ်ဆိုရနဲ့ဒီထိုင်းနိုင်ငံဆိုရကျွန်တော်တို့ရဲရဲတင်းတင်းလက်ကွဲပြီးတော့လှုပ်ဆောင်ဖို့လိုတယ်ဆိုတော့ဒီညားပြီးကျွန်တော်ပန်ကြားလို့ပဲဗျာဒီလိုလက်တွဲပြီးမလော့ဘူးဆိုရင်တော့ဒီလုပ်ငန်းကွယ်ပြောက်သွားလို့အင်မတန်ခက်ခဲပါတယ်။ NDA လည်းတော်တော်ကြီးနေပါတယ
်။ကိုကန့် MNDAA ဦးဆောင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကြောင့်တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းမြောက်ဒေသမှာအခြေစိုက်နေတဲ့ကြားဖြန့်ခေါ်စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းနိုင်ခဲ့တယ်ဆိုတာသက်သေပြနိုင်ခဲ့တဲ့အတွက်တရုတ်အနေနဲ့ KNU အပါအဝင် NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်မှသာတရုတ်ရဲ့ကြိုးပမ်းချက်တွေပိုပြီးအောင်မြင်လာမှာဖြစ်တယ်လို့ NUG သမရယုံပြောခွင့်ရဦးကျော်စောက VOE ကိုပြောပါတယ်
ကျင်းပြင်းပြင်းနဲ့မှကျွေးကိုကိုမှလည်းဒီလိုပဲပေါ့နော်ဒါတွေကျွန်တော်တို့ဒေါ်လာရေးအင်အားစုတွေကဝင်ရောက်ပြီးတော့ဒီဘာခေါ်လဲအရေးယူဆောင်ရွက်မလားဆိုတော့သူတို့ပူပန်မှုတွေတည်းရှိနေတယ်အဲဒီကကြတော့အခုသူတို့ထိန်းချုပ်တဲ့ဟောသူတို့ကိုသူတို့တိကျထိန်းချုပ်ထားနိုင်တယ်ဆိုတော့မြို့ကြီးတို့ထင်တဲ့ရန်ကုန်မြို့လိုညမျိုးမှာအတိအနေလုံးလာတဲ့အနေအထားတွေတည်းသတင်းတွေမှာပေါ်လာတယ်ပေါ့နော်အဲ့တော့အဓိကပါလဲဆိုတော့အဓိကစစ်ကောင်စီကဒီရာဇမှုတွေကျူးလွန်နေဆိုတော့အဲ့ဒီဟာတွေကိုဒီဟာကိုတိုက်ဖြတ်ဖို့အတွက်ကျွန်တော်မျိုးသားညီညွတ်ရေးအစိုးရဘက်ကအခုဒီ30 20ခုမတိုင်ခင်အချိန်တော်တော်ကြာခဲ့တဲ့ကျွန်တော်ထောက်ကြားရေးပြောဆိုတာရှိတယ်ဒီစစ်ကောင်စီစစ်တပ်ကအကြမ်းဖက်ဆီအော့စစ်အုပ်စုကဘယ်လိုပါဝင်နေကျွန်တော်မျိုးသားညီညွတ်ရေးအစိုးရဘက်အနေနဲ့ဒီကိစ္စတွေကိုနိုင်ငံတကာနဲ့ပူးတွဲပြီးတော့ဒီဒေသတွင်းနိုင်ငံနဲ့ပူးတွဲပြီးတော့ဆောင်ရွက်တိုက်ဖြတ်သွားမယ်ဆိုတာလည်းကျွန်တော်ကမ်းလှမ်းထားတယ်တို့လည်းလုတ်ကန်နေတယ်အဲ့လိုမျိုးပေါ့ကျွန်တော်အဲ့တော့အခုတရုတ်နိုင်ငံ policy တရုတ်နိုင်ငံပတ်သက်တဲ့ကျွန်တော် deposition statement ထုတ်တော်မှာလည်းကျွန်တော်အတိအလဲကြော်ထားတယ်တရုတ်နိုင်ငံအပါအဝင်ဒေသတွင်းနိုင်ငံနဲ့အတူလက်တွဲပြီးတိုက်ဖြတ်သွားမယ်ဒါကကျွန်တော်နိုင်ငံတစ်ခုတည်းမဟုတ်ဘူးနိုင်ငံနယ်စပ်တစ်ခုတည်းလည်းမဟုတ်ဘူးဒေသတစ်ခုလုံးကဘာအတွက်ပါပေါ့လုံခြုံရေးပါတည်ငြိမ်ရေးနဲ့လုံခြုံရေးမှာထိခိုက်စေတဲ့လုပ်ငန်းတွေဖြစ်တယ်
ဒီ NUG ရဲ့ရည်တည်ချက်ဒီတရုတ်နဲ့ပူးပေါင်းပြီးတော့နှိမ်နင်းမယ်ဆိုတဲ့နေရာမှာကျတော့ဟိုလက်တွေ့ပုံစံမျိုးဆိုဘယ်လိုပုံစံမျိုးနဲ့ပူးပေါင်းနှိမ်နင်းလို့ဟိုဟိုဟာပေါ့နော်အစီအစဉ်ဘယ်လိုပုံစံမျိုးရှိနိုင်မလဲရှင
်ဟုတ်ကဲ့ဟိုဒီကဏ္ဍပေါင်းစုံမျိုးမျိုးရှိပါတယ်နိုင်ငံရေးကဏ္ဍရှိတယ်လုံခြုံရေးကဏ္ဍရှိတယ်တန်တမာရေးကဏ္ဍရှိတယ်အဲ့တော့အဓိကတော့ကျွန်တော်တို့တရုတ်နိုင်ငံရဲ့ဒါကကျုပ်နိုင်ငံတစ်ခုတည်းမဟုတ်ပါဘူးကျွန်တော်အင်ဒီဂျင်းနိုင်ငံဒီကိစ္စအောင်ဆိုကျွေးကိုကိုဆိုဆိုထိုင်းနိုင်ငံနဲ့ပေါ့ထိုင်းနိုင်ငံနဲ့ပေါ်တော့ချင်းစတယ်တရုတ်နိုင်ငံသားတွေနဲ့ပေါ့လေထိုင်းနိုင်ငံသားတွေနဲ့ပေါ့လေအဲ့တော့ကျွန်တော်တို့နိုင်ငံရေးယုံကြုံရေးတော့တန်တမာရေးအရကျွန်တော်ချိတ်ဆက်ပြီးတော့ဆောင်ရွက်သွားလို့ရတယ
်မအင်ချင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မလေးရှားဘက်ကသတင်းတပုတ်ဆက်ပါမယ်မလေးရှားနိုင်ငံစီလန်ဂေါပြည်နယ်တဲကမလေးရှားရေးပိုင်နဲ့ထဲမှာမလေးရှားတင်မောပေါ်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတင်မောသား14ဦးကိုရေးချောင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတော့ VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံဆလန်ဂေါပြည်နယ်တဲကမလေးရှားတင်မောပေါ်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတင်မောသား5ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းမလေးရှားနိုင်ငံကွာလာလမ်ပူကဦးစိုးထက်သိန်းကအခုလိုပြောပါတယ်
ဆလန်ဂေါပြည်နယ်ကတော့ကျွန်တော်တို့ဒီပုဂ္ဂလ ဟုတ်ကလားကျွန်တော်တို့ဆောင်းတိုင်းကစားဒီနေပေါ့နော်ဒီမေးသားရေးပိုင်းနဲ့ဟိုဒါဆက်သမိုင်းတော့ဝင်းကျင်ပါဒါတရားမဝင်ငါဖမ်းလိမ့်ဘူးဖမ်းသိရင်လည်းဒါမြန်မာကြေလောက်သွားငါ့ကိုအဖမ်းခံရတယ်ဖြစ်တယ်ပါအမကြီးငါဖမ်းတဲ့မောပေါ်မှာပေါ့နော်မြန်မာလို့မြန်မာရေလောက်တော့ငါ့ကိုကတော့ဒါအပြောဆိုရင်တရားမဝင်ပေါ့နော်ဒီအလုံးအဲ့ဒါပေါ့ငါငါဖမ်းလုပ်ငန်းလုပ်ကြိုင်မှုမလေးရှားနိုင်ငံထဲမှာနေထိုင်မှုတရားဝင်ထောက်တာမရှိတဲ့အတွက်ကြောင့်မလို့အဖမ်းခံရတာပါအဖမ်းခံရတဲ့လူတွေကတော့အသက်16နှစ်ကနေ46နှစ်အကြာသက်အရွယ်ရှိတယ်လို့ထုတ်ပြန်လာပါတယ်ထောက်ပြန်လာတာမှဒီဟိုလားသလန်းကောင်းရေချောင်းညွန်ကြားရေးမှုကြောင့်ကနေပြီးတော့မှထုတ်ပြန်လာတာပါနော
်အခုဆိုရင်မလေးရှားပင်လယ်ပြင်မှာလည်းအဖမ်းဆီးတွေများနေတယ်လို့မလေးရှားတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေလုပ်နေတယ်လို့လည်းပြောပါတယ
်။မှာတော့ငါးဖက်လုပ်ငန်းလုပ်တဲ့နေရာမှာတော့ပင်လယ်ပြင်မှာတော့ထိုင်ငါးဖက်တင်မောတွေလည်းရှိတယ်လို့အင်ဒိုငါးဖက်တင်မောတွေလည်းရှိတယ်ပြီးတော့ဒီဥစ္စာတွေလည်းရှိတယ်။မလေးငါးဖက်တင်မောတွေလည်းရှိတယ်။အခုတို့ဖန်ဆီးရေးယူလိုက်တယ်ဆိုတဲ့ဟာကတော့ဒါမလေးငါးဖက်တင်မောပေါ်မှာအလုံးလုံးနေတဲ့ဟိုတော့ပေါ့နော်တရားမဝင်လုပ်တာမြန်မာငါးဦးဖန်ဆီးရေးယူလိုက်တာပါနော်မှာအဓိကတော့များတော့အပြင်လူနေအိမ်ရာတွေကိုဖမ်းတာပေါ့နော်ဒီကွန်ဒိုတွေအပါတ်မန့်တွေပြီးတော့ဖလက်တွေပေါ့နော်ဆိုတော့အဲ့ဒီမှာနိုင်ငံသားတွေပြောဆိုရင်အများစုနေထိုင်ရတဲ့နေရာတွေပြီးတော့ဒီဌာနေမလေးရှားနိုင်ငံသားတွေကနေကွန်ပလိန်လုပ်တဲ့နေရာတွေပေါ့နော်ဒီနေရာတွေကိုအဓိကတော့ပြင်မှတ်ထားပြီးတော့ဖမ်းဆီးတီးနှင်းမှုဖြစ်စဉ်တွေဖြစ်နေတာပေါ့နော်အမ
ပီရက်ရေချောင်းညွှန်ကြားရေးမှူးမိုဟာမက်ဟန်ဘလီဦးဆောင်တဲ့အဖွဲ့ဟာဇန်နဝါရီလ9ရက်နေ့ကပဲပြရရေပြင်မှာမတင်ငါပွဲရငါဖက်နေတဲ့လှေနှစည်းကိုစစ်ဆေးခဲ့ရမှာလှေပေါ်မှာအသက်28နှစ်နဲ့48နှစ်ကြားရှိတဲ့မြန်မာနိုင်ငံသား3ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ကူလာကူရာကီရေပြင်မှာလည်းမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးမိခဲ့တဲ့အကြောင်းဒီနေ့တရားမဝင်မြန်မာတင်မောသား14ဦးကိုဖမ်းမိခဲ့တာဖြစ်ပါတယ်။သူတို့ကတော့ငါးလုပ်ငန်းဥပဒေပုံမှန်ရှစ်ခွေနဲ့အရေးယူသွားမယ်လို့လည်းမလေးရှားကမ်းခြေစောင့်တပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်ရှင်။
မအေးအေးမှာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတစ်လှည့်တင်ပြပါမယ်ယူကရိန်းနိုင်ငံတဲကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးရင်ဒရုန်းရှင်တွေကိုအသုံးပြုပြီးတော့တိုက်ခိုက်နေကြပါတယ်အမေရိကန်စစ်ဖက်ကျွမ်းကျင်သူတွေရဲ့အဆိုအရခေတ်သစ်စစ်ပွဲတွေမှာအသေးစားဒရုန်းတပ်ဖွဲ့တွေပုံမှန်ပါဝင်လာမဲ့ပုံရှိနေပါတယ်ဒါပေမဲ့လည်းတတ်မှတ်ထားတဲ့ပြစ်မှတ်ကိုသူ့အလိုလိုရှာဖွေတိုက်ခိုက်တဲ့လက်နက်တွေကဘာတဝမ်းတီထွင်ထုတ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေလည်းတိုးလာပါတယ် VOA သတင်းထောက် MyK သတင်းပေးပို့ထားပါတယ်နန်းလောင်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်တရုတ်စစ်တပ်ကိုကောင်းကောင်းရှင်ပြိုင်နိုင်ဖို့ Replicator လို့နာမည်ပေးထားတဲ့ drone ရဲ့အစီအစဉ်တစ်မျိုးကိုအမေရိကန်ကတီထွင်ခဲ့တဲ့အကြောင်း2023ခုနှစ်ဩဂုတ်လမှာ American Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်အသေးစား drone ယာဉ်တွေအများအပြားတပ်ဆင်ထားတဲ့အဲ့ဒီအစီအစဉ်ဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်တော့ထင်ရှားတဲ့ပြောင်းလဲမှုဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်အမေရိကန်လက်တာ Air War College မဟာဗျူဟာနဲ့လုံခြုံရေးဆိုင်ရာဌာနလက်ထောက်ပါမောက်ခ Mark Jacobson က Skype ကနေခုလိုရှင်းပြပါတယ
် Small dronesessentially mean the democratization of precision guided munitions where anybody in the world now
အသေးစား drone တွေကတိကျတဲ့ပယ်ထိန်တဲ့လက်နက်တွေဖြစ်ပါတယ်ကမ္ဘာပေါ်မှာဘယ်သူမှဆိုဒေါ်လာထောင်ကလန်းလောက်နဲ့အလွန်အစွမ်းထက်ပြီးတိကျတဲ့လက်နက်တွေကိုတပ်ဆင်နိုင်ပါပြီအရင်တော့ဆိုရင်တော့ဒီလိုအစွမ်းထက်ပြီးအားကောင်းတဲ့လက်နက်မျိုးတွေကိုအင်အားကြီးနိုင်ငံတွေကပဲလက်လန်းမိနေတာပါဒါကြောင့်စစ်မြေပြင်တွေမှာ drone လက်နက်တွေကိုစက်ပြီးမြင်နေအောင်မဲ့လို့ယူဆရပါတယ်
ယူကရိန်းစစ်ပွဲမှာမောင်းသူမဲ့ drone ယာဉ်တွေကိုမျှော်မမထားလောက်အောင်အသုံးပြုခဲ့ကြတယ်လို့လည်းလက်ထောက်ပါမောက်ခ Mark Jacobson က VOA ကိုပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေဟာတလောက်ကို drone ယာဉ်ပေါင်း 5,000 လောက်ကနေသသောင်းကြားအသုံးပြုကြပြီးတော့တနစ်ကိုဖြန့်မြတ် drone ယာဉ်ထိန်းချုပ်မောင်းနေသူသသောင်းဝန်းကျင်လောက်လေ့ကျင့်သင်တန်းပေးနေတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်မြေပြင်တွေမှာအသုံးပြုနေတဲ့တချို့ drone ယာဉ်တွေဟာလူကထိန်းချုပ်မောင်းနေဖို့မလိုပဲတတ်မှတ်ထားတဲ့ပြစ်မှတ်တွေကိုခွဲခြားနိုင်တယ်လို့ပြစ်မှတ်ကိုခြေရာခံနေတဲ့ဉာဏ်ရည်တို့နည်းပညာ AI တွေကိုပါတပ်ဆင်ထားတာပါတပ်ဖြတ်ဖို့အထိသူ့လိုလိုဆုံးဖြတ်နိုင်တဲ့ autonomy စနစ်ကြောင့်ကျင့်ဝတ်ရေးရပေါ်ဆိုရင်းနေတယ်လို့လည်း Jacob ဆက်ပြောပါတယ်
The complex EW environment it's so hard to maintain data links
ရှုပ်ထွေးတဲ့ electronic စပွဲတွေပေါ်ပေါက်နေတာကြောင့်ချိတ်ဆက်ထားတဲ့ data အချက်အလက်တွေစက်ပြီးထိန်းထားဖို့တိတ်ခတ်ပါတယ်သူ့လိုလိုရှာဖွေတိုက်ခဲ့ automation တွေဒါမှမဟုတ် drone တွေသူ့ဘာသာပြန်တမ်းပြီးဆုံးဖြတ်ချက်တချို့ကိုတော့သူ့ဘာသာလွတ်လပ်စွာချနိုင်အောင်လုပ်သွားဖို့ဆိုတဲ့အပိုင်းမှာအတော့ကိုတွန်းအားပေးနေတာလည်းရှိပါတယ်အဲ့ဒီလိုလုပ်မယ်ဆိုရင်တော့ကျွမ်းဝင်ပိုင်းမှာစိုးရိမ်စရာရှိပါတယ်
Cornell Tecto Protect Policy Institute ga amu saung nyun ja yin mu James Roger ga ro drone yin ga ai lo song pya che twe tu pa ra taung cha ma pi ne bi lo pyo ba de.
These weapon systems, once a target has been identified by its preset algorithm, well, they can make that choice about whether or not a
human is going to die. This is the first time that we have to do this. We have to do the algorithms and we have to do the algorithms. We have to do the algorithms and we have to do the algorithms. We have to do the algorithms and we have to do the algorithms. ဒါကြောင့်အနာဂတ်အတွက်ကြိုတင်ပြင်ဆင်ဖို့အလွန်အရေးကြီးပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ပြောတဲ့အနာဂတ်ဆိုတာအခုလက်ရှိဖြစ်နေပြီဆိုတာကိုလည်းသတိပြုမိဖို့အရေးကြီးပါတယ်
။ဒရုန်းယာဉ်တွေမှာပြစ်မှတ်တွေကိုရှာဖွေတိုက်ခိုက်တဲ့စွမ်းအင်တွေရှိနေပြီဆိုရင်တော့အမေရိကန်စစ်ဘက်ကတော့ဗက်တပ်အင်အားကိုမဆိုအတုံးမပြုတ်ခင်မှာတင့်တော်တဲ့အစင်းကြီးလူသားတွေကဝင်းပြီးတော့ဝေဖန်ပိုင်းခြားဆုံးဖြတ်မယ်လို့ပင်တဂွန်ကပြောပါတယ်။ဒါပေမဲ့လည်းတခြားတိုင်းပြည်ကစစ်ဘက်တပ်ခိုက်ရေးသမားတွေအနေနဲ့အမေရိကန်စစ်တပ်လိုမျိုးဆုံးဖြတ်ဆောင်ရွက်လိမ့်မယ်လို့မျှော်မှန်းထားလို့တော့မဖြစ်ဘူးလို့လည်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အာဂျင်တီးနားသိပ္ပံပညာရှင်တွေကတော့ယောဂါပိုးတည်ဆောင်တဲ့ခြင်တွေကိုမျိုးမပွားစေဖို့အတွက်နျူကလ িয়ার စွမ်းအင်ကိုအသုံးပြုနေကြပါတယ်။အာဂျင်တီးနားနိုင်ငံမှာကသွေးလွန်တုပ်ကွေးယောဂါဆန်းကျင်တင်ဖြစ်ပွားနေတာပါ2016ခုနှစ်ကစပြီးစမ်းသပ်အသုံးပြုနေတဲ့ New Swan In 3နည်းပညာဟာအနာဂတ်ကူးစက်မှုလှိုင်းတွေကိုနှိမ့်နှင်းရမှာအထောက်အကူဖြစ်စေနိုင်မယ်လို့မျှော်လင့်ရပါတယ် AP သတင်းဆောင်မတပုတ်ကိုခြေခံပြီးကိုငိမ့်ချန်အေးကပြောပြထားပါတယ်ရှင
်သွေးလွန်တုပ်ကွေးယောဂါဇီကာဗိုင်းရပ်စ်နဲ့စင်တုပ်ကွေးလို့ခေါ်ကြတဲ့ချင်းကန်ကူညာအဖျားယောဂါနဲ့တခြားဆက်ဆက်နေတဲ့ယောဂါတွေကိုကူးစက်ပြန့်နှံ့စေတဲ့ချင်းဟာလူသားတွေကိုစင်ခေါ်နေတဲ့ရန်သူဖြစ်လို့နေပါတယ်။အာဂျင်တီးနားမျိုးသားအမျိုးမျိုးစွမ်းအင်ကော်မရှင် CNEA ကသိပ္ပံပညာရှင်တွေကတော့ယောဂါဘုတ်တည်ဆောင်တဲ့ AIDS ချင်းတွေအစုလိုက်ပြုံလိုက်တားဖောက်ပြီးမျိုးမပွားအောင်လုပ်ကာသဘာဝဆီပြန့်လွတ်ပေးတဲ့စမ်းသပ်တဲ့နည်းပညာကိုစမ်းသပ်နေပါတယ်။ဒီနည်းကအချိန်ကြာလာတဲ့အမျှသဘာဝတိုင်းပေါက်ဖွားတဲ့နှုံချဆင်းလာမယ်လို့ခန့်မှန်းကြပါတယ်။CNEA ရဲ့အတုံးချဆက်ပြွေးဌာနအကြီးကဲမာရီယာနာမာတီတီရာဒါကဒီနည်းပညာဟာအင်ဆက်ပိုးမွားတွေအတွက်သတိတားဆီးနဲ့တူတယ်လို့ပြောပါတယ
်။ La técnica del insecto
sterile ဒီနည်းကအင်ဆက်ပိုးမွားကောင်းရင်ရှော့ချနိုင်မှုလိုနေတဲ့ပတ်ဝန်းကျင်မှာမြုံနေအောင်လုပ်ထားတဲ့ပိုးကောင်အထည်တွေလွှတ်ပေးပြီးတော့ပိုးမွားတွေကိုထိန်းချုပ်တာပါ။ဒီလိုမြုံအောင်လုပ်ထားတဲ့ပိုးမွားကောင်အထည်တွေကတော်ရိုင်းသဘာဝအတိုင်းရှိတဲ့တခြားအထည်ကောင်တွေနဲ့အတူပိုးမွားအမကောင်တွေကိုပြိုင်ပြီးတော့မိတ်လိုက်မယ်။အဲ့ဒီမှာမိတ်လိုက်တာမအောင်မြင်ဖြစ်ကုန်မယ်။အဲ့ဒီနည်းနဲ့ပြင့်မှတ်ထားတဲ့ area မှာပိုးမွားကောင်ကိုလျှော့အောင်လုပ်တာပေါ့။
ဒီနည်းကိုအမေရိကန်ဇီဝဗေဒပညာရှင် Edward F. Nippling ကပထမဆုံးမိတ်ဆက်ခဲ့တာပါ1950ခုနှစ်တွေတုန်းကမွေးမြူရေးတိရစ္ဆာန်တွေမှာကူးစက်တဲ့တုတ်ကောင်တန်ကောင်ပိုးမွားတွေကိုထိန်းချုပ်ဖို့ပထမဆုံးအသုံးပြုခဲ့ပါတယ်အဲ့ဒီချိန်ကစပြီးအင်ဆက်တွေနဲ့ယောဂဗေဒတည်ဆောင်တဲ့ပိုးမွားတွေကိုဒေတာလိုက်နှိမ့်နှင်းတားဆီးဖို့အသုံးပြုလာကြပါတယ်ဒီနည်းကယောဂတည်ဆောင်တဲ့ပိုးကောင်ပွားကောင်တွေကိုပဲသီးသန့်တက်ရောက်ပြီးပိုးမွားကျက်ပြက်တဲ့ဂေဟစနစ်ကိုထိခိုက်စေတာမျိုးမရှိဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်80ချင်းနှိမ့်နေစီမံကိန်းကို2016ခုနှစ်ဇီကာဗိုင်းရပ်စ်ပြန့်နှံ့ချိန်မှာစတင်ခဲ့တာလို့တီရာဒါကပြောပါတယ
်
ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့ကိုယ်ဝန်ဆောင်မျိုးသမီးတွေကမွေးရဲ့ကလေးတွေမှာဥကောင်သေးတဲ့ယောဂါလိုမျိုးမွေးရပါချွင်းချက်တွေဖြစ်တတ်တာကိုသိရတယ်ဒီယောဂါရဲ့အန္တရာယ်ကိုလည်းသတိပြုမိလာကြတယ်ဒါကစင်တုပ်ကွေးယောဂါလိုပဲ80ချင်းကနေပြန့်နှံ့တဲ့ချင်းကတစ်ဆင့်ကူးစက်တဲ့ယောဂါတွေထဲမှာပါပြီးတော့အာဂျင်တီးနားမှာလည်းမဟုတ်ဘဲနဲ့ကမ္ဘာတဝန်းမှာဖြစ်နေကြတာ
အချင်းများသိပ္ပံပညာရှင်တွေဥဆောင်တဲ့ဒီစီမံကိန်းကသွေးလွန်တုပ်ကွေးဇီကာနဲ့ချင်းကန်ကူညာစင်တုပ်ကွေးယောဂါတွေကိုထိန်းချုပ်ပြီးလူအသက်တွေကိုကယ်တင်နိုင်မှုရည်ရွယ်ပါတယ်။အာဂျင်တီးနားနိုင်ငံတဝမ်းမှာကသွေးလွန်တုပ်ကွေးယောဂါကစံချိန်တင်အရေးအတွက်နဲ့ပြန့်နှံ့နေတာပါ။ဂျမားရဲ့ဝန်ကြီးဌာနရဲ့စီးနေရ2023ခုနှစ်ထဲမှာအတည်ပြုလူနာပေါင်း3,000+ကျော်ဖြစ်ခဲ့ပြီးအဲ့ဒီထဲက68ဦးသေဆုံးခဲ့ပါတယ်။သူတည်သူကာလော့စ်အီဗရာကတော့ဘူနိုအေရစ်မြို့တော်ကအိမ်နောက်ဖွေးတွေမှာတိုင်တဆင်းအေရစ်ချေဦးတွေကိုလိုက်လံစုဆောင်းနေပါတယ
်။တမစကားရင်ပတ်တိုရီနကဆာ
အိမ်တွေမှာလိုက်ပြီးစုပါတယ်။ဘာလို့လဲဆိုတော့ဒါကအိမ်တွင်းပေါက်တဲ့ခြင်တွေမျိုးလို့ပါ။လူတွေရှိတဲ့နေရာခြင်တွေတဆင်းပြီးတဆင်းအသက်ရှင်ပေါက်ဖွားနိုင်တဲ့အမိုးကံရှိတဲ့နေရာတွေမှာလိုက်ရှာပါတယ်။
เทราดาก็တော့တခွဲကမှာသူတို့ဘယ်လိုဆက်ပြီးလှုပ်လဲဆိုတာကိုအခုလိုရှင်းပြပါတယ်
။ပ particularmente en el caso de
Aedes. Y yo uri o da kwae gan ma sat pi lo pao pha ji pin si de pi lo athi ama khwe lai de athi ri o gan ma dai yang ji pe pi lo myo aw lo lai de da bi me a tai sai me lai lo de san na ko lo ma thi khai aw lo dai yang ji o a tai da ne tat sat ma ma pe tha de pi wa lo shin chin ni thain chou lo de data ma tru ko pyan pi lo lut pe lai de tru ga ama ri ne me lai ma phit pin me myo aw ma lo ma hoh bu a di lo ni ne be a ri data ma chin kaung yi ri yot daw aw lo lai da ba
ဒီနည်းပညာရဲ့အကျိုးကျေးဇူးတွေကတခုကချင်းနှိမ့်နှင်းမှာထုံနှန်းဆင်လာ၃လရှိတဲ့ဘုဒ္ဓဆေးဖျက်နာကိုရှောင်ကျဉ်နိုင်လို့အစိတ်ဖြစ်မှုကင်းစင်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ဒါကတခြားကျမ်းမာရေးဆိုင်ရာပြဿနာတွေပေးနိုင်တဲ့လူဒါမှမဟုတ် ထဲမှာသွေးလွန်တက်ခွေးကချွင်းချက်ဖြစ်နေပါတယ်။သွေးလွန်တက်ခွေးကူးဆက်မှုနှုံးကဆက်လက်မြင့်တက်လာနေပါတယ်။ဇီဝဗေဒပညာရှင်နဲ့အလွတ်တန်းသုတေသီတူဖြစ်တဲ့အန်ဒရီယပ်စ်အေဗလော့စ်ကတော့အခုတိုင်ဝီသုံးတဲ့နည်းပညာကလာလာကောင်းမွန်ရတယ်လို့ဆိုပါတယ်။
La técnica del insecto estéril acá en Argentina.
အာဂျင်တီးနားမှာအခုစမ်းသပ်နေတဲ့ပိုးမွားကောင်ကိုမျိုးအောင်လုပ်တဲ့နည်းလမ်းကအရင်အဆင့်မြင့်ပြီးတော့အလားလာကောင်းတယ်လို့ကျွန်မထင်တယ်။တင်းငယ်ပြတ်ဖို့တမျိုးဖြစ်တယ်။တီးထိုးရင်ကောင်းတွေကိုထိန်းချုပ်တဲ့နေရာမှာအန်အောစရာကောင်းလောက်အောင်အောင်မြင်ရတာကိုလည်းတွေ့ရတယ်။အဲ့ဒါကြောင့်မလို့သွေးနှုတ်တို့ကိုယောဂဖြစ်စေတဲ့80%ခြင်တွေကိုထိန်းချုပ်ဖို့
အလားအလာကောင်းရှိတယ်လို့လည်းယူဆတယ်။အဲ့တော့ဒီလိုလုပ်နိုင်မှုလိုအပ်တဲ့အရာတွေအားလုံးလည်းရှိနေပြီလို့လည်းယူကြည်ထားတယ်။အခုဆိုရင်သိပ္ပံပညာရှင်တွေဟာပိုးမွားတွေကိုမျောလုပ်တဲ့နည်းပညာကိုအရှိန်မြင့်လုပ်ဆောင်နေကြပါတယ်။တစ်ဖက်မှာလည်းနေရာသီအပူချိန်နဲ့ဆုတ်ထိုင်းစာမြင့်တက်လာချိန်မှာခြင်နဲ့ပိုးမွားတွေမျိုးပွားနှုန်းကပိုကောင်းလာပါတယ်။အာဂျင်တီးနားကကြမ်းမာရေးတာဝန်ရှိသူတွေကတ သွေးလွန်တုပ်ကွေးလှိုင်းကြီးတွေအထူးပြင်ဆင်လို့နေကြရပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တဲ့ရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2024ခုနှစ်ဇန်နဝါရီလ10ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလမ်မီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကမ္ဘာတလွှခီးသွားသတင်းဖတ်စဉ်ကဏ္ဍတို့ကိုနားဆင်ကြရပါမယ်အခုရေဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်၃နှစ်လုံးမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာကျဆင်းလာခဲ့တာမှာဒီနေ့2024ခုနှစ်မှာရောဘလို့အခြေအနေရှိလာနိုင်ပါသလဲ။ဒါနဲ့ပတ်သက်ပြီးစိုက်ပျိုးရေးနဲ့ပတ်သက်သူတွေကိုမေးမြန်းဆူဆီးပေးကိုခင်မောင်စွန်မင်းကတင်ပြထားပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်စိုက်ပျိုးရေးလုပ်ငန်းတွေနှစ်စဉ်ကြာဆင်းလာခဲ့ရမှာအခုဆိုရင်၃နှစ်ပြည့်ကနေပါပြီ။အဲ့ဒီလိုအခြေအနေတွေကြောင့်အခုနှစ်မှာကစိုက်ပျိုးရေးလုပ်ငန်းတွေအပေါ်မှာဘယ်လိုခံမှန်းချက်တွေရှိကြသလဲပထမဆုံးမြေလက်ဒေတာကကုံတယ်ကြီးတူကသူ့အမြင်ကိုအခုလိုပြောပြပါဗျာ
2024ကတော့ဒီနှစ်မှာတော့လက်ရှိဖြစ်ပေါ်နေတဲ့ချိန်ကာလတွေတော့မကောင်းနိုင်ဘူးပေါ့အလားလာကတော့တည်ငြိမ်မှုမရှိဘူးလို့ပြောရမှာပေါ့ကောင်းတယ်လို့ပြောလို့တော့မရဘူးပေါ့နော်ဒီကွက်မတည်ငြိမ်ဘူးပြောရမှာပေါ့နော်ဒီကွက်တွေကတစ်ခါခါကြလဲလိုအပ်ရှင်လိုအပ်သလိုအခုကမလိုအပ်ရင်လည်းမလိုအပ်သလိုပုံမှန်တိုင်းတော့ပုံမှန်စီစဉ်မှုတိုင်းမတော်နိုင်ဘူးလို့ပဲသုံးသပ်တယ်တိတ်မတည်ငြိမ်ဘူးလို့ပဲပြောရမှာပေါ့အဲဒီနေ့တရားငါတို့လောက်ရတာကြတော့ဟိုအတက်ကြလေးကအနေမလောက်လေးတက်မယ်အနေမလောက်လေးကြာတာပဲရှိတာလေဈေးကွက်ကအပြောင်းလဲအရင်ဖြစ်ဘူးလို့ပဲတွက်လို့ရတယ်လောလောဆယ်တော့ကောင်းမလာသေးဘူးလို့ပဲသုံးသပ်ပြရမှာ
တကယ်တော့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်တွေဟာအများအားဖြင့်နေဆက်ဒေသကနေအိမ်နီးချင်းနိုင်ငံတွေအထူးသဖြင့်တရုတ်နိုင်ငံကိုတင်ပို့ကြတာကအများစုဖြစ်ပါတယ်ဒါပေမဲ့လည်းအခုအခါမှာတရုတ်နယ်စပ်အပါအဝင်နယ်စပ်အလုံးရဲ့အဓိကလမ်းမကြီးတွေဟာပြည်တွင်းစစ်ကြောင်းအသွာအလာလုပ်လို့မရတော့ပဲပိတ်ဆို့ကုန်ပါတယ်။ဒီလိုအခြေအနေတွေကြောင့်နယ်စပ်ကုန်သွယ်ရေးအလုံးဟာဘယ်အချိန်မှပြန်ပြီးတော့ဖွင့်မယ်ဆိုတာခံမှန်းဖို့မလွယ်တော့ပါဘူး။အဲ့ဒီအတွက်အခုနှစ်မှာတောင်ကျူးလယ်သမားတွေအနေနဲ့ပြည်တွင်းဈေးကွက်ကိုသာအားထားစရာရှိပါတော့တယ်။ဒါနဲ့ပတ်သက်ပြီးမြေလတ်ဒေတာကစိုက်ပျိုးရေးအွန်လိုင်းချန်နယ်ရဲ့အရီတာတဦးကအခုလိုသုံးသပ်ထားပါတယ်။
ဒီနေ့အနေထားရတာတောင်သူတွေအတွက်ဒီစိတ်ရည်စွင့်ဝေးရတန်းနေတယ်လို့ပြောရမှာဒီစိုက်ရည်ပြူရင်းပါတော့တောင်သူတွေအတွက်အခက်အခဲတွေမှာတော့အမှန်ပဲကဒီဒေတာကွင်းမှာစစ်ပွဲတွေဖြစ်နေမယ်စစ်မှတ်တွေဖြစ်နေမယ်ဆိုရင်တော့စိုက်ပြူရတာအခက်အခဲတွေ့နေတာပေါ့နော်လက်လက်ကြိုင်ပြည်ပကတွေမရှိဘူးဆိုပါလားဒီစိုက်ရည်ပြူရင်းစစ်ပွဲရတာကောက်တာကိုလက်လက်ကြိုင်ပြည်ပကတွေရှိနေမယ်ဆိုရင်တော့အနည်းနဲ့အများစိုးကျိုးဝက်ကိုကြရတယ်ဒီနယ်စပ်တွေပါဆိုရင်စစ်ပွဲတွေဖြစ်နေခါကျတော့စီချီလာမနေတော့ဖြစ်နေတာအဓိကကပါလဲဆိုတော့တောင်သူတွေကဒါကတော့သူတို့ကစိုက်တာပြူတာစိုက်ရမှာပဲရလာတဲ့ဒီနံပေါ်မှာဈေးကောင်းကောင်းရဖို့ညှော်လင့်ချက်ပေါ့နော်အများဆုံးရင်တော့ဝယ်တော့တရုတ်ကဝယ်တယ်အိန္ဒိယဝယ်တယ်ဆိုတာ ਉਹ တရုတ်ကဝယ်ဖို့ဆိုတာကလည်းပဲဒီအခုလောလောဆယ်ဖြစ်နေတဲ့လမ်းမဆက်သွေးရေးတွေအခြေတွေရဆိုရင်တော့အခုလောလောဆယ်တွေအဖြစ်တော့တောင်သူတွေကညှော်လင့်ချက်မရှိသေးဘူးအဲ့တော့ဒီဒေဇတ်ဂိတ်ဒီဒေဇတ်ကုန်းတွေဖြတ်တန်းစီစစ်မှုတွေကောင်းပြီဆိုမှတောင်သူတွေအတွက်ညလုံးချက်ကဈေးကောင်းကောင်းရနိုင်မယ်လို့ယူဆတယ်ပြည်တွင်းသုံးနေတဲ့ကတော့ဈေးကောင်းရဖို့မလွယ်ဘူးဒီတန်းသူပုံမှန်ဈေးလောက်ပဲရနိုင်တယ်ပေါ့နော
်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်ကုန်စည်စီးဆင်းမှုဟာချောမွေ့တာမရှိတော့တဲ့အတွက်ကြောင့်အဓိကကုန်စည်သီးနှံတွေစိုက်ပျိုးကြတဲ့သူတွေဟာအထိအနာဆုံးဖြစ်ပါတယ်ကုန်စည်သီးနှံတွေအနေနဲ့အမြန်ဆုံးဈေးွက်ရှိရာကိုတင်ပို့ကြတာဖြစ်တဲ့အတွက်ဘယ်အတွက်ကြောင့်မှနှောင့်နှေးကြံ့ကြလို့မရပါဘူးအဲ့ဒီလိုပို့ဆောင်နိုင်ခြင်းမရှိရင်ဈေးွက်အတွင်းကိုလည်းမရောက်ဈေးွက်အခြေဆက်တွေနဲ့လည်းအလုံးလို့ဖို့ခက်ခဲကုန်ပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူလည်းဖြစ်စုပေါင်းငရုတ်စိုက်ပျိုးရေးလှုပ်ဆောင်နေသူတူကအခုလိုပြောပါတယ
်တောင်သူလယ်သမားတွေအနေနဲ့ဒီစိုက်ပျိုးရေးကဏ္ဍကိုလုပ်တဲ့အခါမှာအခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရတာပေါ့ဗျာအခုပြီးခဲ့တဲ့အတိတ်ကာလမှာလည်းတော်တော်ရင်ဆိုင်ခဲ့ရတယ်အခုနှစ်2024ခုနှစ်မှာလည်းရင်ဆိုင်ရဖို့ရရှိတယ်ပေါ့ဒီလိုသုံးသပ်လို့ရပါတယ်ဘာလို့လဲဆိုတော့ဘာကြောင့်နေဖြစ်နေတာဆိုတော့အဓိကကျွန်တော်တို့နိုင်ငံမှာစစ်ဖြစ်နေတယ်စစ်ဖြစ်နေတော့ဒီပြိပခကြောင့်ဟိုဘက်ဒီဘက်ပေါ့ဗျာဂိတ်ကြီးရှိတယ်စစ်တပ်ကစစ်တပ်ရဲ့ဂိတ်ကြီးကိုလည်းဖြတ်တန်းတဲ့ခါမှာစစ်တပ်ကလည်းစစ်ဆေးတယ် PDF ဂိတ်ကြီးကိုလည်းဖြတ်တန်းရတယ်ဒီရက်ကပြင်စစ်တပ်ကိုဖျက်ရတာ။အဲနှစ်ဖက်လုံးကစစ်ဆေးတယ်ပေါ့ဗျာ။ရိုးရိုးတန်တန်ကုန်စီတွေကိုကျွန်တော်တို့တည်ဆောင်တာဖြစ်တဲ့စစ်ဆေးတာတော့အကြောင်းတော့မဟုတ်ပါဘူး။ဒါပေမဲ့ပြဿနာကလမ်းပေါ်မှာအချိန်ကြီးကြာသွားတဲ့အတွက်အဓိကကုန်စည်နေစိုက်ပျိုးထုတ်လုပ်တဲ့အခါမှာရေသိမ်းပြီး24နာရီအတွင်းကိုအေးကန်းတွေကိုရောက်ဖို့ရအတွက်မရောက်နိုင်တော့ဘူး။ကျွန်တော်တို့ဒီအခုဆိုရင်ဆက်မလုပ်ရတော့ပဲရက်ထားတယ်နော်။တောင်သူကမားတွေအစုအဖွဲ့လိုက်ဒီစိုက်တဲ့ကိစ္စကျွန်တော်တို့ရက်ထားတယ်လမ်းမှာညညာတော့ရအေးရတဲ့ဖြစ်တဲ့အတွက်ဒီလိုမျိုးကုန်စည်လုံးကုန်စည်တွေကိုတဲဖို့ဟိုထိုးဖောက်ဖို့ဈေးွက်တွေကိုရောက်ဖို့အတွက်ဖြစ်တော့အောင်ဒါကမြန်မာနိုင်ငံမှာဖြစ်နေတဲ့စည်ရေးပြိပခတွေအကြောင်းဒီစိုက်ပျိုးရေးကိုအဓိကသက်ရောက်နေတဲ့ကိစ္စဖြစ်ပါတယ
်ဒါပေမဲ့လည်းဒီနှစ်ထဲမှာအဆိုတဲကအကောင်းတွေလည်းရှိပါတယ်မြန်မာနိုင်ငံအထက်ပိုင်းနဲ့ချင်းပြည်နယ်ကရင်နီဒေသတို့မှာဒေသကာကွယ်ရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးရေးတွေပြန်လည်လုပ်လာနိုင်တဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပြန်လည်ဖြစ်ထွန်းလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိကြပါတယ်ဒါအပြင်စစ်ကောင်စီတပ်တွေဟာအရင်ကလိုစစ်ကြောင်းတွေလှည့်လည်တာတိတ်မရှိတော့ပဲခံစစ်ကိုပဲအဓိကထားကြတဲ့အတွက်သူတို့ရဲ့တပ်ရင်းတပ်ဖွဲ့တွေနဲ့အထိုင်းစခန်းတွေမှာပဲနေကြတာများပါတယ်။ဒါ့ဒီအတွက်အထက်အညာဒေသကခြေရွာတွေကလည်းစိုက်ပျိုးရေးတွေပြန်လည်လှုပ်လာနိုင်ကြလိမ့်မယ်လို့ကိုယ်တိုင်လည်းဒေသကာကွယ်ရေး PDF ခေါင်းဆောင်တဦးလည်းဖြစ်စကိုင်းတိုင်းကဏီမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပါတယ်
ဒီနှစ်ကတော့သူကခံစစ်ပြင်းနေတာဖြစ်တဲ့အတွက်ကြောင့်စစ်ကြောင်းတွေကင်းလှည့်တာတွေဘာတွေမရှိတဲ့အခါကျတော့ပို့ပြီးတော့စိုက်ပြူးလာနိုင်တယ်ပေါ့သူတို့ခံစစ်ပြင်းနေတာဖြစ်တဲ့အတွက်ခံစစ်ကူပဲသူဦးစားပေးနေရတာဖြစ်ထိုးနိုင်တဲ့အခြေအနေမရှိတော့တဲ့အတွက်ကြောင့်ပို့ပြီးတော့တောင်သူတွေကစိုက်ပြူးလာနိုင်တာပေါ့အခြေအနေကတော့မနှစ်ကနဲ့ဆိုင်ကတော့စိုက်ပြူးရတဲ့အနေထားတွေလည်းစိုက်ပြူးလို့ရတဲ့ဧကတွေအများကြီးပဲဖြစ်လာတယ်ပေါ့ဟိုအရင်ပြီးခဲ့တဲ့နှစ်တည်းကကျတော့လေအစိုက်စိုက်နေတဲ့အချိန်မှာစစ်ကြောင်းဝင်လာလို့ဟိုတစ်နှစ်လုံးမလုပ်လဲရတော့တဲ့အခြေအနေမျိုးရှိ အခုဒီနှစ်ပိုင်းမှာတော့နေမီဒီယာလည်းတော်တော်ဆုံးမလာတဲ့ခါကြတော့အဲ့ဒါတွေကတော်တော်ရောကြသွားတယ်အထူးသဖြင့်တော့အခုစီမုံရွာနာမခနဲ့အမီတဝိုက်ပေါ့သူရဲ့စစ်ဌာနချုပ်ကြီးနဲ့အမီတဝိုက်ဆိုတော့စစ်ဌာနချုပ်ကြီးကိုကာကွယ်တဲ့အနေနဲ့သူပတ်ကင်းနေလှည့်တယ်လှည့်တဲ့အချိန်မှာတော့တောင်းသူတွေအဲတော်တော်အခက်အခဲဖြစ်ကြတယ်သူတို့စကင်ကင်းနေပြန်တော့မှဝန်းဆိုင်ရတယ်သူအခက်အခဲရှိကျန်တဲ့စစ်ဌာနချုပ်ကြီးတွေနဲ့မနေတဲ့နေရာတွေပေါ့ကာကင်းနေမရှိတဲ့နေရာမျိုးတွေကတော့အမနစ်ကထက်ပိုပြီးတော့စိုက်ပျိုးလာနိုင်တယ်ပေါ့
မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ကုန်ပြီးစားနပ်ရိက္ခာအခက်အခဲနဲ့ကြုံရလိမ့်မယ်လို့ကုလသမဂ္ဂရဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO တို့ကပြောပါတယ်ဒါအပြင်ဒီနှစ်2024မှာကမ္ဘာစီးပွားရေးဟာစစ်ပွဲတွေကြောင့်ကျဆင်းမှုတွေရှိလိမ့်မယ်လို့ကုလသမဂ္ဂကနေပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့ပါတယ်ခင်ဗျာ
ယူကရိန်းကိုချူချော်တဲ့ရုရှားချူချော်စစ်နဲ့မြန်မာနိုင်ငံကလက်နက်ကိုင်ပြိပခါရီချမှာမြေမြုံမိုင်းတွေအလွန်အကျွံအသုံးပြုခဲ့တယ်လို့နိုင်ငံတကာမြေမြုံမိုင်းစန့်ကျင်တားဆီးရေးအဖွဲ့ရဲ့အစီရင်ခံစာတွေမကြခင်ကထွက်ပေါ်ခဲ့ပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရမှုနဲ့မိုင်းရှင်းလင်းရေးလှုပ်ဆောင်မှုတွေအကြောင်းဟောင်စာကနှိုင်းရှင်တင်ပြပြီးဒီသတင်းပတ်ရဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ပါရှင်။
ကမ္ဘာပေါ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရဲ့တမိုင်းတစ်လျှောက်မှာစစ်ပွဲကာလအပြီးပြည်သူတွေကိုအန္တရာယ်ကြီးမားစွာနဲ့ချိန်ချောက်ခံရမှုဖြစ်စေတဲ့ရာတွေထက်မှာမြေမြုပ်မိုင်းကိစ္စကထိတ်ဆုံးကနေပါဝင်နေပါတယ်။အဲ့ဒီထက်မှာ1998ခုနှစ်မိုင်းတာစီပိတ်ပင်ရဲ့သဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့ရုရှားနဲ့မြန်မာဟာဒီနှစ်ထက်မှာမြေမြုပ်မိုင်းတွေကိုအလွန်အကျွံအသုံးပြုခဲ့တယ်လို့ပြီးခဲ့တဲ့လကထုတ်ပြန်ခဲ့တဲ့မြေမြုပ်မိုင်းတာစီရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။မြေမြုပ်မိုင်းတွေအလွန်အကျွံတုံးနေတာဟာတမန်ပြည်သူတွေနဲ့မြန်မာတော်လှန်ရေးတပ်သားတွေအပေါ်ဘလို့ချင်းချောင်းမှုရှိနေလဲပြီးတော့ယူကရိန်းနိုင်ငံမှာရောမိုင်းအန္တရာယ်ကိုဘလို့ရင်ဆိုင်ပြီးရှင်းလင်းရေးလုပ်နေရလဲဆိုတာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေတင်ဆက်ထားပါတယ
်ဒီကကျွန်တော်တို့ဒီတော်လှန်ရေးတစ်နှစ်ကျော်ကာလအချိန်ကြာမှာပေါ့နော်ဒီမြေမြုပ်မိုင်းနေရာဒါအစပြုလာတယ်ပြောရမှာပေါ့အရင်ကျွန်တော်ဒီတော်လှန်ရေးစတဲ့အချိန်မှာအဲမြို့ပြပျောက်ကြားရေးလုပ်တဲ့အချိန်မှာတော့မိုင်းလည်းမရှိသေးဘူးပေါ့နော်တဖြည်းဖြည်းနဲ့တို့ဒီအဲကျပတ်စစ်ကောင်စီကနေပဲကျွန်တော်စစ်ကြောင်းတွေထိုးလာတယ်ကျွန်တော်ဘက်ကနေမြေတွေပြန်ပေးလိုက်ရတယ်အမှဘယ်ရဆက်လဲဆိုရင်မူပြေတိုက်ပွဲဝါဒီစူပလိုင်းတိုက်ပွဲပြီးနတ်မခုံပြီးနောက်ဒီဒုံခါတကြောပေါ့နော်သူတို့ရလိုက်တဲ့အချိန်ကစပြီးတော့အဲတနစ်ကြောကြောညီပါလောက်ကိုသူတို့ဒါမိုင်းတွေအပြည့်ခင်းလိုက်တာပေါ့နော်ဒီရက်ရက်ရွာတွေကြေးရွာတွေမှာရှေ့မြအားတွေလမ်းတွေဒီခြံတွေတောင်းတွေမှာအားလုံးကဒါမိုင်းခင်းနေပဲဖြစ်ကုန်တာပေါ့နော်အာဒီနေ့ဒီချိန်ထိလည်းကျွန်တော်အခုအဲ့နေမြေတွေပြန်ရထားရင်ပဲမိုင်းတွေကိုလက်ရှိကျွန်တော်တို့ရှင်းလင်းရေးမလုပ်ရဘူးပေါ့မိုင်းတွေအများကြီးရှိသေးရဲ့ပေါ့မိုင်းရှင်းတဲ့အချိန်မှာကျွန်တော်တို့ကတော့ဒီဟာNUG ကနေရောကျွန်တော်တခါတင်ပြတယ်ပေါ့နော်တင်ပြတော့မိုင်းရှာဆက်ဆိုပြီးတော့ကျွန်တော်တို့ခုနီတောင်းတော့ NUG ကနေကျွန်တော်တို့တခါချပေးတယ်ချပြီးအဲ့မိုင်းရှာဆက်နဲ့ကျွန်တော်ရှာတော့လေအဆင်မပြေမှုတွေများတယ်ပေါ့နော်ဘာလို့လဲဆိုတော့မိုင်းရှာဆက်က quality မြည်တဲ့မိုင်းရှာဆက်မျိုးမဟုတ်ဘူးသူကဒီတက်တူတွေလောက်တန်တွေလောက်တွေဆိုတာထမီရဲ့အရာမျိုးဆိုတော့ကျွန်တော်ကဒီဆက်ကတော့လို့အဆင်မပြေတော့ကျွန်တော်တို့နောက်ဆုံးကျွန်တော်ရဲ့ဟိုဘာပေါ့လက်လုပ်ပဲပေါ့နော်လက်လုပ်ပဲဖြစ်တဲ့ဒီဟိုဟာကျွန်တော်ဒီတာမန်ရိုးကြအိမ်ဒီမှာတုံးနဲ့ထွန်ချင်းနေပေါ့နော်ဒီထွန်ချင်းတွေကိုကျွန်တော်ဝလုံးရှိရှိနဲ့ဆွဲပြီးတော့ဒီလိုချစ်ယူရတယ်တစ်ခါကြရင်ကျွန်တော်ကအဲ့လိုလမ်းနေမှာကျွန်တော်ထောင်ထားပြီးဆိုရင်အဲ့မိုင်းပပတ်လေးကိုကျွန်တော်ဒီဇာလေးတွေဖော်ပြီးတော့တဖြည်းဖြည်းနဲ့မိုင်းတွေလောက်ရတာပေါ့နော်အဲ့မိုင်းရွေးနေမှာလဲကျွန်တော်ကအဲ၁၄မိုင်းတို့ဒီ၁၈မိုင်းတို့တိုက်မိုင်းတို့ဆိုတော့ကိစ္စမရှိဘူးเนาะတချို့ဆွန့်လွတ်မိုင်းကြရင်တော့ကျွန်တော်ကဒါယူလို့မရဘူးညာတော့အဖြစ်ဒီ၁၄မိုင်းဆိုရင်ဒါမကြသေးဘူးเนาะကျွန်တော်ဒီလွန်ခဲ့တဲ့ဒီဒီလ၁၇ရက်နေ့ကပဲကျွန်တော်ရဲဘော်တယောက်အဲကျွန်တော်တို့ကားရှိမှာပဲအဲ၁၄မိုင်းနေပြီးတော့6လောက်ပြတ်သွားတယ်ဗောနော6လောက်ပြတ်သွားတယ်ဒါမကြသေးခင်ရဗောဒီဒီလထဲမှာပဲဒီ၁၇ရက်နေ့ကဖြစ်သွားတာဗောကျွန်တော်အဲဒီမော့ဆိုကုန်းတာကျွေးရမှာကျွန်တော်နေမြရှင်းနဲ့မိုင်းရှင်းလင်းလုပ်ရင်လည်းတော်တော့စားပါတော့မထင်မှတ်တဲ့ဒီအခိုက်အတန့်တွေမှာ14မိုင်းတနည်းမိပြီးတော့မှ6လောက်ပြတ်သွားတယ်။ဒါအောင်14မိုင်းပဲရှိရပေါ့နော်14မိုင်းရဲ့အရွယ်စားတော့ကျွန်တော်တို့အဲလက်မအားဖြင့်ပြောရဆိုရင်ဒါလေးလက်မဝန်းကျင်လောက်ပဲရှိရမိုင်းလေးပေါ့လေနော်။မိုင်းအဲ့ဒီမိုင်းလေးတော့မှဒါကျွန်တော်6လောက်ပြတ်နိုင်တယ်ဆိုရင်အဲ18မိုင်းတို့ဒီတိုက်မိုင်းတို့ဆိုရင်ဒါလူအသက်အန္တရာယ်တော့မှထိခိုက်မှုပေးနိုင်တယ်ပေါ့နော်။အခုဒီနောက်ဆုံးဒီစစ်တပ်ကတုံးလာတဲ့ရက်ဆက်တဲ့ရက်စကြမ်းကြုတ်တဲ့မိုင်းမျိုးစားလို့ပြောပါဆိုဒါကျွန်တော်ဆွန့်လွတ်မိုင်းလို့ပြောအောင်ပါဘောနော်ဆွန့်လွတ်မိုင်းဆိုတာမျိုးကအဲ
ตัวเมียเลยจนเราต้องพ่อลูกเมียวะเนาะอยู่ลูกเมียตัวจะขาดเลยพ่อคุยเปลี่ยนมาอย่างไม่ไม่มีวะเปลี่ยนเนาะดาดีเนี่ยมีมาชีเดไปดูเวทที่ไปดูเวทเด็ดดีไหมง่ะกล้วยกูเวมาวะน้าสงสัยไหมว่าจนเราตัวพี่เอาเพชรสีวะวะเนาะพอเท่าลูกเลยเมียวน้าสงสัยจนเราเลิกยาสีได้ไหมกล้วยเอาลูกเวชีบางอย่างเลยตัวดีไหมวะแท้แท้ไรเลิกทายวะเนาะไอ้ไหมมาจะขาดเลยชอบเสียตีดีปลาอะไรสีเลยน่าจะจะรู้แล้วจะบ่มยูดีปลาเสียเปลี่ยนเอ ူရဟာကက်ဒီဖြုတ်ရဟာပြီးနောက်ရောဒီဟာဘောအဲဒီလက်ပစ်ပုံးဆိုလဲဒီကျွန်တော်တို့စနက်တန်တွေဖြုတ်ပြီးရဟာတွေသူ့နေမိလိုက်တာနဲ့ဒါဟိုကွဲရမယ့်မိုင်းမျိုးပေါ့နော်ဒါတော့ကျွန်တော်ပေါ်ပြီးတော့အဲ့မိုင်းကိုဖယ်လို့လည်းမရဘူးနောက်ဆုံးအဲ့မိုင်းကိုကွဲအောင်မလုပ်မရမှာအဲ့ဒါဆွန့်လို့မိုင်းပေါ့အဲ့ဒီမိုင်းတွေကတော့အဲအနေအများဆုံးပေါ့နော်အဲ့ကြောင့်အခုချိန်ကြီးကျွန်တော်နေမြေတွေရရင်မဲ့လေဂျီတာကန်ပြည်သူတွေကိုအဲကာကွယ်တပ်ဖွဲ့အတီးတီးကတော့ထုတ်ပြန်ထားပါဘူးနော်မလာဘူးဒီရဲ့ကိုယ့်ရဲ့ရက်ရွာကြီးရွာတွေမှာမတော်နဲ့ပါဆိုတဲ့နေရာကိုတားမြစ်ထားနေရာတွေမှာတွားပါနဲ့ပေါ့နော်အဲ့နေရာတွေကဒါမိုင်းအန်ဒီရရှိသေးလို့အဲ့လိုတွေတားမြစ်ထားတာပေါ့ဟုတ
်ဒါကတော့လွိုင်းကောသေတာကာကွယ်ရေးတပ်ကပြန်ကျဲတာဝန်ခံကိုလင်းလင်းကသူတို့တွေ့ကြုံနေရတဲ့မြေမြုပ်မိုင်းအန်ဒီရအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်ဆက်လက်ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကယူကရိန်းနိုင်ငံရှေ့တန်တနီးယားမှာရုရှားတပ်ကထောင်ထားတဲ့မိုင်းတွေကိုရှင်းလင်းရင်းနဲ့ခြေတော်တစ်ဖက်ဆုံးရှုံးသွားခဲ့ရတဲ့အသက်50နှစ်အရွယ်ယူကရိန်းရဲတပ်သားဗာလေရီယာအူနိုကသူ့ရဲ့ဖြစ်ရပ်ကိုအခုလိုပြောပြပေးထားပါတယ်
ကျွန်တော်ခန္ဓာကိုယ်တစ်ခုလုံးလေးဘောကိုမြောက်တက်သွားပါတယ်ပြန်ကြလာတဲ့အချိန်အောက်ကိုငုံကြည့်လိုက်တော့ကျွန်တော်ခြေောက်တစ်ဖက်မရှိတော့ပါဘူးတစ်ဖက်ဝင်နေကျွန်တော်ကိုဆွဲကူချိန်မှာကောင်းတဲ့ခြေတစ်ဖက်နဲ့အာယူပြီးတော့အပေါက်ကွဲသေးတဲ့မိုင်းနှလုံးကြားမှာယုံထွက်နိုင်ခဲ့ပါတယ်ကျွန်တော်ကောင်းထဲမှာအတွေးတွေပြည့်နေနေပါလေတစ်ဆက်ကမှဘယ်နှခါမှမသိတဲ့အတွေးတွေနဲ့ယူသစွာနဲ့ပဲကျွန်တော်ဆူတောင်းမိနေပါလေကျွန်တော်ကိုဆေးရုံပို့ပြီးတော့သတိပြန်ရလာချိန်မှာတော့ကျွန်တော်အလုတ်ပြန်ဝင်ချင်နေပါပြီ
မြန်မာနဲ့ယူကရိန်းနိုင်ငံထဲကမြေမြုပ်မိုင်းအန်ဒီယာတွေအကြောင်းကိုတင်ဆက်ပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီစီစင်မှာဘလူးတွေပါဝင်ဆွေးနွေးကြမယ်ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
ဣသရေလဟာမတ်စစ်ပွဲနဲ့ဆန့်ထွက်ပြီးဒေသရင်းတင်းမာမှုတွေတိုးနေချိန်မှာပဲအရှေ့အလယ်ပိုင်းဒေသအာရပ်ခေါင်းဆောင်အတော်များများကိုအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကင်တွားရောက်တွေ့ဆုံပါတယ်ဣသရေလနဲ့တီးခြားတွေ့ဆုံချိန်မှာတော့ပါလက်စတိုင်းဘသူ့ကိုမှဂါဇာကမ်းမြောင်အပြင်ဘက်ကိုအခြေချအောင်အတင်းကြံမောင်းထုတ်တာမျိုးမလုပ်ဘူးလို့ဣသရေလဘက်ကတနင်္ဂနွေနေ့မှာရှင်းရှင်းလင်းလင်းပြောပါတယ်ဒါပေမဲ့လည်းစစ်ပွဲကတော့ဆက်ဖြစ်နေဦးမယ်လို့လည်းဆိုပါတယ် VOA သတင်းတောက် Baronica Bodres Iglesia သတင်းပေးပို့ထလာကိုတော့ကိုသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ရဲ့အစီအစဉ်ကအာရပ်ကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒေသရင်းတင်းမာမှုတွေရှင်းချဖို့ဣသရေလဟာမတ်စစ်ပွဲပိုပြီးကျယ်ပြန့်မသွားအောင်ဟန်တားဖို့အစီအမြင်ဆွေးနွေးပွဲတွေကျင်းပဖို့ဖြစ်ပါတယ်အော်ဒဝါလာခရနီကဣသရေလနယ်ရဲ့ဟာမတ်စစ်သေးကြတွေဝင်ပြီးလူ1200လောက်ကိုတပ်ဖြတ်ခဲ့သလိုလူ240လောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်ပြည်ပခန့်တွေဒီကြောက်ပြန်ကြီးထွားခဲ့တာပေါ့ဂျော်ဒန်နိုင်ငံသားဝင်ကြီးအေဗန်ဆာဖာဒီနဲ့တွေ့ဆုံပြီးအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်ကလူသားချင်းစာနာမှုအကူအညီပေးနေတဲ့ WFP ကမ္ဘာစစ်နယ်ကအစည်းအဝေးပစ္စည်းတွေတူလောင်တဲ့နေရာကိုသွားရောက်ပါတယ
် It is imperative. That we maximize the system.
အကူအညီလိုအပ်နေတဲ့သူတွေကိုထောက်ပံ့နိုင်ဖို့အင်မတန်ကိုအရေးကြီးပါတယ်။ဂါဇာဒေသတွေကိုအကူအညီတွေရအောင်ပို့ပေးဖို့လိုတယ်လို့ဂါဇာကိုရောက်သွားတဲ့အချိန်မှာပဲနေရာတိုင်းကအကူအညီလိုအပ်နေတဲ့သူတွေလက်ထက်ထိထိရောက်ရောက်အကူအညီဖြန့်ဖြူးပေးနိုင်ဖို့လိုပါတယ်။လာမယ့်ရက်တွေမှာကျွန်တော်တို့ဒီကိစ္စကိုဆောင်ရွက်သွားပါမယ်
။အမေရိကန်နိုင်ငံသားဝန်ကြီးဟာကာတာနိုင်ငံကိုသွားရောက်ပြီးဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီနဲ့လည်းတွေ့ဆုံပါတယ်။ကာတာဝန်ကြီးချုပ်နဲ့ဗူရဲဇင်းသာရှင်းလင်းပွဲမှာမကြာသေးခင်တော့ဣသရေလဆိုရဝင်ကြီးတချို့ပြောဆိုကြင်ကြာခဲ့တဲ့ပါလက်စတိုင်းတွေကိုဂါဇာပြင်ဘက်မှာနေရာချထားပေးဖို့အတင်းအကျပ်လှုပ်ဆောင်သွားမယ်ဆိုတာကိုလက်မခံတဲ့အကြောင်းဝင်ကြီးဘလင်ကန်ကညှင်းပယ်ခဲ့ပါတယ
် These statements are irresponsible. They're inflammatory. and they only make it harder.
ဒီတင်ညာချက်တိုင်လို့မဖြစ်နိုင်ပါဘူး။ဒါကတာဝန်မဲ့တယ်လို့ပြဿနာကိုပိုကြီးအောင်မိမောင်းထိုးပေးလိုက်တာပါ။ဒီလိုလုပ်မယ်ဆိုရင်ဟာမက်စ်ထိန်းချုပ်မှုမရှိပဲအစ္စရေးရဲ့လုံခြုံရေးကိုအကြမ်းဖက်အဖွဲ့ကချိန်ချောက်မှုမရှိတဲ့ပါလက်စတိုင်းဥဆောင်တဲ့ဂါဇာဖြစ်ရေးအနာဂတ်ကိုရနိုင်ဖို့တိုက်ခတ်ခဲ့သွားပါလိမ့်မယ်
။ပါလက်စတိုင်းတွေကိုဂါဇာကမ်းမြောင်မှာမောင်းထိုးဖို့ကိစ္စကအစ္စရေးနိုင်ငံရဲ့တရားဝင်ယက်တီချက်မဟုတ်တဲ့အကြောင်းအစ္စရေးသမ္မတအာဇက်ခါဇော့ကလည်း NBC ရုပ်သံ Meet the Press အစီအစဉ်နဲ့တွေ့ဆုံမိန့်ခွန်းမှာပြောဆိုပါတယ
်။ Cabinet of 30 ministers where it's not the
ဝင်ကြီးအဖွဲ့ဝင်30လောက်ရှိတဲ့အစိုးရအဖွဲ့ထဲမှာလုံခြုံရေးဆိုင်ရာဝင်ကြီးအဖွဲ့မဟုတ်ရင်ဘယ်ဝင်ကြီးမဆိုသူတို့ကြိုက်တာပြောပိုင်권ရှိပါတယ်။ကျွန်တော်ဒါကိုမကြက်ရင်တော့ဒါကအစ္စရေးနိုင်ငံရေးဖြစ်နေပါတယ်။ကျွန်တော်ပြောနေတာကဒါနဲ့တခြားစီပါ။တရားဝင်ရှင်းရှင်းလင်းလင်းပြောရရင်ဒါကအစ္စရေးရဲ့ယက်တီချက်မဟုတ်ပါဘူး။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကတော့လက်ရှိစစ်ပွဲကရှင်းမှန်းချက်တွေမပြည့်မချင်းအပြည့်တတ်မှာမဟုတ်ဘူးဆိုတော့ဝန်ကြီးအဖွဲ့အစည်းအဝေးတွေမှာထပ်မံပြောဆိုပါတယ
်ဖီဆူလာဟမတ်အခ်ဇာရတ်ကောလ်ခတူဖနူရာဖတာဟာရှ်အာ
ဟမတ်အဖွဲ့ကိုလုံးဝကိုအမြင့်ဖြတ်ရပါမယ်တရားခံတွေအားလုံးပြန်လုပေးပြီးတော့ဂါဇာဘက်ကနေအစ္စရေးကိုနောင်ဘယ်တော့မှမချင်းချောက်ပါဘူးဆိုတဲ့ဂရိကူကိုပေးရပါလိမ့်မယ
်ပါလက်စတိုင်းပြည်သူတွေတည်ဆုံနေတော်တွေနဲ့ပတ်သက်ပြီးအစ္စရေးဘော်ဖီယာတို့ပေးနေတဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတော့ဒီကိစ္စကိုဒီသတင်းပတ်အတွင်းအစ္စရေးနဲ့ထပ်မံတွေ့တဲ့အခါမှာဆွေးနွေးသွားမယ်ဆိုပြီးပြောဆိုနေကြပါခင်ဗျာ
ကမ္ဘာမှာလူသိအများဆုံးဘီယာအမှတ်တံဆိပ်တစ်ခုဖြစ်တဲ့ Carlsberg ဘီယာလုပ်ငန်းကြီးက1849ခုနှစ်တည်းကဒီနေ့အထိဘီယာဘလို့ချက်လုတ်တယ်ဆိုတာလေ့လာနိုင်ဖို့ဒင်းမတ်နိုင်ငံမှာ Home of Carlsberg ဆိုပြီးပြတိုက်ဖွင့်လှစ်ထားပါတယ်။ Carlsberg ဘီယာလက်လက်ဆက်ဆက်တောင်းနိုင်မဲ့ပြတိုက်စီကိုမတ်ဆွမြင့်မွန်ကကမ္ဘာတလွှာခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင်။
ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်ကိုသွားလည်တဲ့အနေနဲ့ကမ္ဘာကျော်ကားစပါ့ခ်ဘီယာလုပ်ငန်းကြီးရဲ့နှစ်ပေါင်း195နှစ်ကျော်သမိုင်းကိုလေ့လာနိုင်ကြပြီဖြစ်ပါတယ်။ကားစပါ့ခ်ဘီယာရဲ့လို့ဖြစ်လာဖို့ဒန်မတ်လူမျိုးဂျေစီဂျေကော့ပ်ဆန်ပထမဆုံးဘီယာအစမ်းချက်ခဲ့တဲ့နေရာကနေကားစပါ့ခ်အမှတ်တံဆိပ်နဲ့ဘီယာလုပ်ငန်းဖြစ်လာတဲ့အကြောင်းဘီယာတွေကိုသိပ်ပံနီးကြစမ်းသပ်ဖော်ဆက်ထုတ်လုပ်တဲ့အကြောင်းတွေကိုပုံမှန်ပြတိုင်မျိုးတွေလို့မဟုတ်ဘဲခေတ်သစ်နည်းပညာတွေတုံးပြီးတော့လာကြည့်တွေနဲ့အပြန်အလှန်တုံ့ပြန်နိုင်အောင်လို့လုပ်ထားပါတယ်။1849ခုနှစ်တုန်းက JC Jacobson ကအဲ့ဒီခေတ်အချိန်မှာရှေ့ပြေးနည်းပညာတွေနဲ့ဘီယာချက်ဆက်ယုံတိဆောက်ပြီးတော့ဘီယာတွေကိုချက်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။သူနဲ့သားဖြစ်သူ Carl Jacobson တို့ကြားမှာဘီယာချက်နည်းချက်ပုံအတော်ကွာခြားခဲ့ပုံအဲ့ဒီ क्वे ပြမှုကပဲကဘာကျော်တဲ့ Carlsberg ဘီယာအရသာရဲ့လို့ဖြစ်လာခဲ့တဲ့သမိုင်းကြောင်းတွေကိုဒီပြလိုက်မှာရှင်းပြထားပါတယ်။
Where we stand today is actually where it all started.
ဒီနေရာက Carlsberg Beer ဆိုပြီးတော့အစပြုတဲ့နေရာဖြစ်ပါတယ်။1849ခုနှစ်တုန်းကဒီ JC Jacobson ပထမဆုံး Beer ချက်တဲ့နေရာလည်းဖြစ်တယ်လို့ကျမတို့ Carlsberg တို့တည်ကြတဲ့ Beer ချက်လုပ်ငန်းကိုလည်းဒီမှာပဲစပြီးတော့တည်ထောင်ခဲ့တာပါရှင
်။ We must constantly seek to innovate and improve. Very good.
1849ခုနှစ်တုန်းကကိုပင်ဟေဂန်မြို့နယ်မှာရတဲ့ရေအသွေးကသိပ်မကောင်းတာကြောင့်မြို့ပြင်ဘက်ရေတန်းတန်းရနိုင်တဲ့နေရာကို JC Jacobson လိုက်ရှာခဲ့ပါတယ်။ဒါအပြင် BRC ကြီးတွေရာနဲ့ချီကိုတိုးလောင်ထားနိုင်ဖို့မြေအောက်ခန်းနေရာခြေလဲလိုတာကြောင့်ဒီနေရာကိုသူရွေးချယ်ခဲ့တာဖြစ်ပါတယ်။ကိုပင်ဟေဂန်မြို့အနောက်ဘက်ချမ်းမှာရှိတဲ့ခြေဝန်းလာတဲ့မြေနေရာကြီးကိုဝယ်ပြီးတော့ဘီယာချက်ဆက်ယုံသူတို့မိသားစုနေထိုင်ဖို့အိမ်ကြီးနဲ့ပန်းဥယျာဉ်ကြီးကိုဆောက်လုပ်ခဲ့ပါတယ်။ကောစပါ့ဘီယာကိုအကောင်းဆုံးအရသာရအောင်ထုတ်လုပ်တဲ့နေရာမှာသိပ်ပံနည်းကြလေးလာဆန်းသတ်မှုကလည်းအရေးကြီးတာမို့ဒီမြေနေရာပေါ်မှာပဲသိပ်ပံအကယ်ဒမီကြီးကိုဖွင့်လှစ်ခဲ့ပါတယ်။ကောစပါ့သိပ်ပံအကယ်ဒမီကသူတေသနာဓာတ်ခွဲကမ်းမှာအလုပ်လုပ်ခဲ့တဲ့ပါမောက်ခမော်ဒန်မန်ဒယ်ဆိုရင်သူရှာဖွေတွေ့ခဲ့တဲ့ click chemistry အတွက်2023ခုနှစ်တုန်းက Nobel ဆုကိုတောင်ရရှိခဲ့တာပါ။အဲ့လိုမျိုးကောစပါ့ဘီယာလုပ်ငန်းကြီးရဲ့သမိုင်းကိုဒီပြတိုက်ကိုလာကြသူတွေလေ့လာနိုင်ကြမှာဖြစ်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်
When you enter the exhibition, you will of course get an introduction to the history.
So, ရိုက်ထဲရောက်တာနဲ့ Carlsberg သမိုင်းကြောင်းကိုသိရမှာဖြစ်ပါတယ်။ ပြာချင်းနီမတူကြတဲ့တာဖာနှစ်ယောက်အကြောင်းနှစ်တွေအကြာကြီးစကားမပြောကြတဲ့အထိမတည့်ကြတဲ့တာဖာနှစ်ယောက်ရဲ့ပြာချင်းနီတွေအကြောင်းလည်းသိရမှာဖြစ်ပါတယ်။ဒါရင်မကပါဘူး။ကာစပတ်ပြာတွေချက်ဖို့အတွက်ဘလောက်တောင်သိပ္ပံညီကြလီလာစံသက်ပေါ်ဆက်ထားတယ်ဆိုတာကိုလီလာနိုင်မှာလည်းဖြစ်ပါတယ်။သိပ္ပံညီကြလီလာစံသက်ပေါ်ဆက်တာဟာကာစပတ်လုံမန်းကြီးရဲ့အဓိကအသက်လည်းဖြစ်ပါတယ်။နောက်ပြီးတော့ပြားရိုက်ကိုလာတဲ့သူတွေအနေနဲ့အပြန်လန်တုံ့ပြန်နိုင်တဲ့ဂိမ်းတွေလည်းရှိပါတယ်။ကိုစိတ်ကြိုက်ဘီယာချစ်နိုင်တာမျိုးဘီယာနဲ့ရေချိုးတာမျိုးလို့ဂိမ်းတွေလည်းလုပ်ထားပါတယ
်ကော့စပတ်ဘီယာပြားလိုက်ထဲရောက်တာနဲ့ကိုရာရေကော့ဆန်မိသားစုဘီယာလုပ်ငန်းထဲရောက်သွားတယ်လို့မျိုးအတန်တွေအနံ့တွေအမြင်တွေခန်းစားရအောင်လို့ခင်မင်းဒီပညာတွေနဲ့ဖန်တီးပြသထားပါတယ
် We felt that the beer needed a more prevalent space
ဘီယာပြားလိုက်ဖြစ်တာဟိုနေရာကြဲကြဲဝန်းဝန်းရှိဖို့လိုတယ်လို့ထင်ပါတယ်။ဒါကြည့်ရတဲ့သူတွေအနေနဲ့လည်းပြထားတာတွေကိုကြည့်ုံတသက်မဟုတ်ပဲကိုယ်ပိုင်ပါဝင်မှုရှိတာမျိုးပို့ပြီးအပြန်အလှန်တုံ့ပြန်မှုရှိတဲ့အတွေ့အကြုံမျိုးရသွားစေဖို့ပြတဲ့အစ်စ်ကိုလှုပ်ထားတာဖြစ်ပါတယ်
Golf Park ဘီယာပြားတိုက်မှာထူးထူးခြားခြားတွေ့ရနိုင်တာနောက်တစ်ခုကတော့ကဘာတဝမ်းထုတ်လုပ်ထားတဲ့ဘီယာမျိုးစုံဖြစ်ပါတယ်19ရာစုမှာထုတ်လုပ်ခဲ့တဲ့ဘီယာတွေကစားလို့ဒီကနေ့အထိထုတ်လုပ်နေတဲ့မဖောက်ရသေးတဲ့ဘီယာပလစ်မျိုးစုံကိုပြတတ်ရဲ့မြေအောက်ခန်းထဲမှာအစီအစီပြသထားပါတယ
် We have more than 22,000 different bottles
ကဘာတဝဘီယာပလစ်ပေါင်း 22,000 ကျော်ရှိပါတယ်ရသမျှပလင်းတွေအားလုံးစုဆောင်ထားမယ်ဆိုပြီးကျမတို့ဆုံးဖြတ်ထားတာမို့ Carlsberg အမှတ်တံဆိပ်မဟုတ်တဲ့တခြားတံဆိပ်တွေလည်းတွေ့ရမှာဖြစ်ပါတယ်ရှင်
Carlsberg ဘီယာပြားတိုက်မှာ1849ခုနှစ်တုန်းကစတင်တည်ထောင်ခဲ့ချိန်မှာချက်လုပ်ခဲ့တဲ့ဆက်ရန်နေရာကြီးတွေ BRC တူလောင်ထားတဲ့အခန်းတွေကိုတွားကြည့်လို့ရတယ်လို့ရှားပအပင်မျိုးစိတ်ပေါင်း50ကျော်ရှိတဲ့ Jacobson မိသားစုပန်းဥယျာဉ်ကြီးနဲ့မြင်းတွေထားတဲ့မြင်းဆောင်စီကိုပါတွားကြည့်လို့ရနိုင်ပါတယ်ဒန်မတ်အစားအစာတွေဝယ်စားနိုင်မဲ့စားတောက်ဆိုင်တွေရှိတယ်လို့ကမ္ဘာမှာအကောင်းဆုံးလို့ဆိုတဲ့ Carlsberg ဘီယာတောက်နိုင်မဲ့အရက်ဘားကိုလည်းပြားတိုက်နဲ့တွဲပြီးဖွင့်လှစ်ထားပါတယ်
This place is the brand new Carlsberg bar. So this is
where we are at Carlsberg အရေးပါနေရာတည်ဖြစ်ပါတယ်။ Carlsberg ကထုတ်တဲ့ဘီယာရရနိုင်တဲ့နေရာဖြစ်တယ်လို့လက်လက်ဆက်ဆက်ခွက်ထဲကိုငှဲ့ထားတဲ့ကဘာပေါ်မှာအကောင်းဆုံးလို့တောင်ပြောနိုင်တဲ့ဘီယာတောက်နိုင်မယ့်နေရာဖြစ်ပါတယ်
။ကဘာမှာ Carlsberg ဘီယာကိုမသိသူရှားတာကြောင့် Carlsberg ဘီယာလုပ်ငန်းဟာဒန်မတ်နိုင်ငံအတွက်အကုန်ယူစရာလုပ်ငန်းတစ်ခုလို့ပြောလို့ရပါတယ်။ရှောင်းဆောင်အတုံးလေးတွေနဲ့ပုံစံမျိုးစုံပေါ်ကစားတဲ့လက်ကိုကဘာတဝမ်းပြေးဆွဲနေတဲ့ mask ကုန်တင်သမော့လုပ်ငန်းပြန်ပြင်းပြဲစွမ်းအင်ထုတ်လုပ်တဲ့ Vestas Company စတဲ့ Denmark နိုင်ငံရဲ့ကမ္ဘာကျော်လုပ်ငန်းတွေမစခင်နှစ်ပေါင်းများစွာတည်းကနိုင်ငံတကာကို Denmark ထွက် BR တင်ပို့နေတဲ့လုပ်ငန်းမှု Denmark လူမျိုးတွေကိုယ်တိုင်ဂုဏ်ယူနေကြတာပ
ါ It was the first real Danish export success story in that manner it was
နိုင်ငံတကာမှာ Denmark ကထွက်ကုန်ဆိုပြီးတော့လူတိုင်းသိတဲ့ပထမဆုံးအောင်မြင်မှုဖြစ်ပါတယ် Lego တို့ Vesta တို့ Mass တို့ဖြစ်မလာခင်မှာကလေးကပြပမှာလူများတဲ့ဒိမတ်အမှတ်တံဆိပ်ဖြစ်ပါတယ
် Home of Carlsberg Carlsberg Beer ပြားတိုက်ကို2023ဒီဇင်ဘာတရနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2024ခုနှစ်အတွင်းမှာဧည့်သည်တိမ့်နဲ့ချီလာကြလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်း Carlsberg လုပ်ငန်းဆက်ဆံရေးဌာနအကြီးအကဲကပြောပါတယ်
Well, in the first full year of opening, we're expecting in excess
အခုပထမဆုံးနှစ်မှာလာကြည့်တဲ့သူ2,000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ကိုပင်ဟေဂန်မြို့အတွက်လည်းလာလေတဲ့ကဘာလေခီးတဲ့တော်တော်များလာမယ့်အရေးအတွက်ဖြစ်ပါတယ်
။နှစ်ပေါင်း190ကျော် 1,849 ခုနှစ်ထဲကဒန်မတ်နိုင်ငံကဘီယာရဲ့လို့သိလာကြတဲ့ Carlsberg ဘီယာဘလို့စဖြစ်လာခဲ့တယ်လဲဆိုတဲ့သမိုင်းကိုကိုပင်ဟေဂန်မြို့တော်က Home of Carlsberg မှာပြသထားပါတယ်။ဒန်မတ်နိုင်ငံရဲ့သမိုင်းဝင်လုပ်ငန်းတစ်ခုဖြစ်တဲ့ Carlsberg ဘီယာလုပ်ငန်းကြီးနဲ့ဒီလုပ်ငန်းကြီးကဒန်မတ်နိုင်ငံရဲ့သိပ္ပံနဲ့နည်းပညာလေ့လာမှုတွေဒန်မတ်ရင်ကျေးမှုနဲ့စီးပွားရေးအပေါ်ဘလို့အပြောင်းလဲတွေဖြစ်စေခဲ့တယ်လဲဆိုတာတွေကို Home of Carlsberg ဘီယာပြတိုက်ကနေသိရှိနိုင်မှာဖြစ်ပါရဲ့ရှင်။ဒီမှာဆုမြတ်မော်ပါ
။သတင်းဖတ်ရှင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ပါလက်စတိုင်းတွေရဲ့သူတို့ဘာသာသူတို့အုပ်ချုပ်နိုင်စွမ်းကိုဖျက်ပြင်နေတာရပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဣသရေးကိုတောင်းဆိုလိုက်ပါတယ်။ပါလက်စတိုင်းနိုင်ငံထူထောင်ရေးလမ်းကြောင်းရှိနေမှာပြည်ပခန့်လွန်ဂါဇာမှာပြန်လည်ထူထောင်ရေးအတွက်ဒေသရင်းတိုင်းပြည်တွေကရင်းနှီးမြှုပ်နှံချလိမ့်မယ်လို့မစ္စတာဘလင်ကင်ကအင်ကာနေမှာပြောဆိုတာဖြစ်ပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊ကာတာ၊ UAE နဲ့တူရကီတို့ကအဲ့ဒီလိုပြန်လည်တိစောက်ရေးကိုသဘောတူတယ်လို့လည်းပြောပါတယ်။ အသက်ကယ်တင်နိုင်တဲ့ကုသမှုနဲ့အကူအညီတွေကနည်းလာတဲ့အတိုင်းဂါဇာမှာလူသားချင်းစာနာထောက်ထားရေးနဲ့ကျန်းမာရေးကပ်ဘေးရုပ်တရက်ကြားရောက်လာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းသတိပေးထားပါတယ်ရှင်ကမ္ဘာအနေအထားကိုပြန်ပုံဖော်ဖို့တရုတ်ကမကြိုးစားဘဲအမေရိကန်နဲ့ပိုးပြီးတော့ပူးပေါင်းနိုင်ရေးရှာဖွေမယ်လို့တရုတ်အကြီးတန်းတာဝန်ရှိသူတဦးကအင်ကာနေ့မှာပြောပါတယ်။တရုတ်အမေရိကန်တန်တမာဆက်ဆံရေး45နှစ်ပြည့်အခမ်းအနားမှာတရုတ်သမ္မတရှီဂျင်ပင်ကိုကိုကာပီတရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီနိုင်ငံရေးရာဌာနမှူးလျှူကျန်းချောင်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။